တရားနာသိတတ်များနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဇမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ26ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါတဲ့ရှိပါရမီ10ရက်အချိန်ပိုင်းတရားစခန်းဓမ္မသဘင်မှာအစဉ်ပြေအောင်နေလို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လဲဥချီထားပြီးတော့ဂုံတော်ရဲ့အထိပ္ပယ်တစ်မျိုးကိုသုံးောက်စီညီညာညာပေါ်များကြရအောင်ပြီးသားတိုင်မပြီးတော့ဘူးနော်ဆိုကြအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ွယ်ရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရား
အရဟံစိတ်ွယ်ရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ွယ်ရာရနိုင်ပင်မကောင်းမှု
အရဟံဥသောသူကိုခံယူတော်မူထိုင်သောမြတ်စွာဘုရား
ဥသောသူကိုခံယူတော်မူထိုင်သောမြတ်စွာဘုရားဥသောသူကိုခံယူတော်မူထိုင်သောမြတ်စွာဘုရား
သာသုမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီမျက်လုံးလေးတွေမှိတ်ထားပြီးမှိတ်မထားပဲဖွင့်ထားပြီးတော့လို့ဆိုပေမဲ့တယောက်နဲ့တယောက်ဓာတ်တဘာဝချင်းတော့မတူဘူးပေါ့တချို့ကြတော့လည်းမျက်လုံးလေးမှိတ်ပြီးနာမှာတမာရီရပြီးတော့နားဝင်တာမျိုးလည်းရှိတာပေါ့လေအဲ့ဒီပုံကမျိုးတော့လည်းမှိတ်တာပေါ့တချို့ကျတော့လည်းမှိတ်ထားရင်မှိတ်လိုက်ရင်အိမ်ငိုက်တယ်ဆိုတဲ့ပုံကရလည်းမရှိဘူးလားအဲ့ဒီပုံကကျတော့လည်းဖွင့်ထားမျက်တော်လေးချခြင်းနဲ့ချတရားဟောတဲ့ပုံကကြည့်ခြင်းနဲ့ကြည့်ပေါ့လေအဓိကကတော့တရားတရားအတန်လေးမှာအာယုံစူးစမ်းပြီးတော့သဘောလေးနဲ့ဉာဏ်လေးသက်ဝင်ပြီးနားယူရမှာပါပဲဒီနေ့ဟောမယ့်တရားခေါင်းစဉ်ကဘာလဲလဲအစဉ်ပြေအောင်နေတဲ့ယောဂီတို့အစဉ်ပြေအောင်နေကြရဲ့လားဘလို့နေတာတော့မနေ့တုန်းကအစဉ်ပြေဖို့အဓိကဆိုတဲ့ခေါင်းစဉ်နဲ့ဓမ္မတဝနာတပ္ပါယအကြောင်းကိုပြောခဲ့ပြီးပါပြီဒီနေ့အစဉ်ပြေအောင်နေဆိုတဲ့ခေါင်းစဉ်နဲ့ဥတုတပ္ပါယရဲ့ဣရိယာပထတပ္ပါယရဲ့တပ္ပါယနှစ်ပါးကိုပြောပါမယ်ဣရိယာပထတ္တပါယကတော့အဓိကပြောချင်တာပါအဲ့ဒီဣရိယာပထတ္တပါယကလည်းဥတုတ္တပါယနဲ့ဆက်ဆက်နေပါတယ်တကယ်တမ်းကျတော့သူတို့နှစ်ခုမှမဟုတ်ပါဘူးတ္တပါယတရား၉ပါးလုံးတစ်ခုနဲ့တစ်ခုအပြန်အလှန်ဆက်ဆက်နေကြတာကြီးပါပဲဣရိယာပုံမမျှတဘူးဆိုရင်အပူအေးဥတုတွေမျှတပါအောင်မလား
မ
ျှတမမျှတတော့ဘူးဒါကြောင့်ဣရိယာပထတ္တပါယကိုပြောဖို့အတွက်ဥတုတ္တပါယကိုနည်းနည်းအရင်ပြောပါမယ်မနေ့ကပြောခဲ့တယ်လို့ပါပဲတရားလို့အထုတ်ကြတဲ့ပုဂ္ဂိုလ်တိုင်းတရားဒုတိယမြတ်ရရှင်ကြတာကြီးပဲတရားရတာတရားချမ်းသာခံစားခြင်းကြတာကြီးပါပဲဒါပေမဲ့အထုတ်တိုင်းမရပါဘူးအစဉ်ပြေမှရပါတယ်တ တချို့ကပူတဲ့ဥဒုနဲ့တပ်ပါရဖြစ်တယ်ပူတဲ့ဥဒုမှာတရားအထုတ်လိုက်ရရင်မရှိသေးတဲ့တတိလေးရှိလာတယ်မတည်သေးတဲ့သမာဓိလေးတည်လာတယ်မပေါ်သေးတဲ့ဉာဏ်လေးပေါ်လာတယ်အဲ့ဒါဆိုရင်ပူတဲ့ဥဒုမှာအဓိကထားပြီးတော့တရားအထုတ်ရမယ်တခြားအချိန်ဒီမှာတော့အမှတ်မလွတ်ရုံကိလေသာတိတိသာသာရှားမခိုးရုံခပ်ပါပါလေးအာထုတ်သွားရမှာပေါ့ကိုယ့်ရဲ့တရားအလုံးမှဝိပဿနာအလုံးအာထုတ်တဲ့အလုံးမှတပါတခြားပရိယတိအလုံးတို့တရားဟောတဲ့အလုံးတို့ဒါယဟန်တန်ဃာတွေအနေနဲ့ပေါ့လူတွေဆိုလို့ရှိရင်လည်းတခြားအိမ်မှုကိစ္စလူမှုကိစ္စအဆက်ရှိတဲ့လူကိစ္စတွေကိုအေးတဲ့ဥဒုအချိန်တွေမှာအဓိကထားလုပ်ပြီးတော့ပူတဲ့ဥဒုအချိန်တွေမှာတရားဘာဝနာအလုပ်ကိုအဓိကထားပြီးအာထုတ်ရမယ်ဒါမှတရားဒုတိယမြတ်ရနိုင်ပါတယ်တရားအရာသာတရားချမ်းသာကိုခံစားရနိုင်ပါတယ်။တချို့ယောဂီကြတော့အေးတဲ့ဥဒုနဲ့တပ္ပါယဖြစ်တယ်အစဉ်ပြေတယ်။အေးတဲ့ဥဒုမှာအထုတ်လိုက်ရရင်မရှိသေးတဲ့တတိလေးရှိလာတယ်မတည်သေးတဲ့သမာဓိလေးတည်လာတယ်မပေါ်သေးတဲ့ဉာဏ်လေးပေါ်လာတယ်အဲ့ဒါဆိုရင်အေးတဲ့ဥဒုမှာဝိပဿနာလို့အထုတ်တာကိုအဓိကထားရမယ်။ဥစားပေးရမယ်တခြားအလုပ်တွေကိုခဏနောက်ချန်ထားပြီးတော့ပူတဲ့ဥဒုမှာလောရမယ်အဲ့ဒီလိုကိုယ်နဲ့တပ်ပါရဖြစ်တဲ့ဥဒုမှာတရားဘာဝနာလုပ်ကိုအဓိကထားပြီးအားထုတ်မှတရားဒုတိယမြတ်ကိုရနိုင်ပါတယ်တရားရတာတရားချမ်းသာကိုခံစားနိုင်ပါတယ်ဒါကြောင့်တချို့ပူတဲ့ဒေသတွေပူတဲ့မြို့ရွာတွေမှာဆိုရင်အပူသိပ်လွန်ခဲ့တဲ့လားတွေမှာတရားရိပ်တာမဖွင့်တော့ဘူးတရားစခန်းတွေမဖွင့်တော့ဘူးပူတဲ့ဥဒုနဲ့တပ်ပါရဖြစ်တယ်ဆိုပေမဲ့အပူသိပ်လွန်ခဲ့သွားရင်တော့တပ်ပါရဖြစ်ပါဦးမလားမ
ဖြစ်ပါဘူး
မဖြစ်တော့ဘူးပူတဲ့ဥဒုနဲ့တပ်ပါရဖြစ်ပါတယ်ဆိုပေမဲ့အပူလွန်ကဲသွားရင်တော့တပ္ပယမဖြစ်တော့ဘူးဥဒုတပ္ပယမမျှရင်တရားမရနိုင်တဲ့အတွက်ကြောင့်လေတရားစခန်းကြီးပိတ်ထားရတယ်ရိတ်သားတွေခဏပိတ်ထားရပါတယ်တချို့အေးတဲ့ဒေသတွေမှာဆိုရင်လေအေးလွန်ကဲတဲ့လာမျိုးတွေမှာရိတ်သားတွေခဏပိတ်ထားကြတယ်တရားစခန်းကြီးခဏပိတ်ထားကြပါတယ်ပိတ်ပူလွန်သိအေးလွန်ရင်တရားအားမထုတ်ရဘူးလို့တော့မဆိုလို့ဘူးနော်တရားကတော့ပူပူအေးအေးပူလွန်လွန်အေးလွန်လွန်အချိန်တိုင်းအားထုတ်နေရမှာပါပဲဒါပေမဲ့တပ်ပါရဖြစ်တဲ့အချိန်မှာတော့ပုံပြီးဥစားပေးအားထုတ်ရမယ်။ဓမ္မတရားဒုတိယမြတ်ရှားနိုင်ပါတယ်။ဒါကနွေမိုးဆောင်ဆိုတဲ့အကျံစာဥဒုအနေနဲ့ပြောလိုက်တာပေါ့။တရက်ချင်းမှာတရက်အတွင်းမှာကိုပဲပူတဲ့ဥဒုနဲ့အေးတဲ့ဥဒုလို့မရှိဘူးလား။ရ
ှိပါတ
ယ်။မနေ့ပိုင်းတို့ညပိုင်းတို့ဆိုရင်တော့ဒါအေးတဲ့ဥဒုပေါ့။ဘုလိုခက်ခဲတောင်းအောင်အေးနေတာကိုမဆိုလိုဘူးနော်။နေ့လယ်ပိုင်းတို့ညနေနေ့လယ်ခင်းပိုင်းတို့ဆိုရင်တော့ပူတဲ့ဥဒုအဲ့ဒါတချို့ကမနှခင်လေးမနှခင်အေးအေးလေးမှာအားထုတ်လိုက်လို့ရှိရင်တတိသမားကြီးဉာဏ်လေးအားကောင်းလာတယ်တရားအရာဓာတ်ကြီးတွေ့တယ်တရားကြီးတက်တယ်အဲ့ဒါဆိုရင်မနှခင်ပိုင်းလေးမှာအဓိကထားပြီးအားထုတ်ရမှာတခြားအလုပ်တွေကိုနေ့လယ်ပိုင်းနဲ့ညနေပိုင်းကိုခဏရှင်းထားပေါ့အပူအလုပ်တွေကိုနော်တချို့ကြတော့လေနေ့လယ်ပိုင်းလေးချွေလေးတစ်ချွေချွေနဲ့ခပ်ပူပူလေးအားထုတ်ရမှာတပ္ပယဖြစ်တယ်တတိသမာဓိဉာဏ်ဤဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ကလည်းနေ့လယ်ပိုင်းလေးညနေခင်းပိုင်းလေးအဓိကအားထုတ်ရမှာပေါ့တချို့ကြတော့ညပိုင်းလေးမှာတပ္ပယဖြစ်တယ်ညတာတယ်အစဉ်ပြေတယ်အဲ့ဒီပုဂ္ဂိုလ်တို့ကြတော့ညပိုင်းကိုအဓိကထားပြီးတရားအားထုတ်ရမယ်မနေ့ပိုင်းနေ့လယ်ပိုင်းနဲ့လုံးဝလွတ်ထားမှာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ညပိုင်းကိုတော့အဓိကထားရမယ်လူငယ်စကားနဲ့ပြောတော့ညပိုင်းမှာပို့ပြီးတော့အားထည့်ရမှာပေါ့နော
်
မနေ့ပိုင်းနဲ့တပ္ပယဖြစ်တဲ့လူကမနေ့ပိုင်းမှာအားထည့်အားထုတ်နေ့လယ်ပိုင်းမှာတပ္ပယဖြစ်တဲ့ပုဂ္ဂိုလ်ကလည်းနေ့လယ်ပိုင်းမှာအားထည့်ပြီးအာထုညပိုင်းမှာတပ္ပယဖြစ်တဲ့ပုဂ္ဂိုလ်ကလည်းညပိုင်းမှာအားထည့်ပြီးအာထုအဲ့ဒါမှအားထွက်လာမှာနော်အဲ့ဒါဒါတောင်မှမနေ့ပိုင်းအေးတာနဲ့ညပိုင်းအေးတာနဲ့တူရဲ့လ
ား
အေးတော့အေးတာပဲမနေ့ပိုင်းရဲ့အေးပုံလေးနဲ့ညပိုင်းရဲ့အေးပုံလေးကလည်းမတူဘူးဒါကြောင့်မနေ့ပိုင်းတပ္ပယဖြစ်တဲ့ပုဂ္ဂိုလ်ညပိုင်းတပ္ပယဖြစ်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ကွဲသွားတာအဲ့တော့ကိုကမနေ့ပိုင်းနဲ့တပ္ပယဖြစ်သလားနေ့လယ်ပိုင်းနဲ့တပ္ပယဖြစ်သလားညပိုင်းနဲ့တပ္ပယဖြစ်သလားဆိုတာဘယ်လိုလုပ်သိနိုင်မလဲဘယ်လိုနည်းနဲ့သိနိုင်မလဲ
အာထုတ်မှာ
အာထုတ်ကြည့်မှသိနိုင်မှာနော်ကိုကမနေ့ပိုင်းလေးပဲအာထုတ်ပူပြီးတော့နေ့လယ်ပိုင်းညနေပိုင်းကိုနဲ့တပ္ပယမဖြစ်ပါဘူးလို့လွှဲချလို့ဖြစ်ပါမလားမဖြစ်ဘူးနေ့ပိုင်းလည်းကိုကအာမထုတ်ဘူးပဲနဲ့နေ့ပိုင်းကတော့တပ္ပယမဖြစ်ဘူးလို့ပြောလို့လည်းမရဘူးအဲ့တော့မနေ့ပိုင်းတပ္ပယဖြစ်သလားနေ့ပိုင်းတပ္ပယဖြစ်သလားညပိုင်းတပ္ပယဖြစ်သလားဆိုတာသိဖို့အတွက်မနေ့ရောနေ့ရောညရောအာထုတ်ကြည့်ရမှာအဲ့ဒီလိုအာထုတ်ကြည့်နေကြမှာတတိလေးနဲ့ကိုယ့်ကိုယ်ကို ကိုယ်စိတ်ကိုစိတ်ကြည့်ပေါ့ဘယ်ချိန်မှာဘယ်အပိုင်းလေးမှာအထုတ်တူမှာငါရဲ့တတိတမလေးညာနေအာကောင်းနေတရားအာယုံပူထင်ရှားနေဒါလေးကိုတတိထားပြီးမှတ်သားထားမှတ်သားထားပြီးတော့အာယုံကမ္မထာအာယုံပူထင်ရှားတဲ့အချိန်တတိတမလေးညာပူအာကောင်းတဲ့အချိန်ကိုအဓိကထားပြီးတရားအထုတ်ရမယ်ခုယောဂီတို့ကဘယ်ချိန်နဲ့တပ်ပါရဖြစ်တော့တခါကြီးဦးလူမောင
်မနေ့တော့ပ
ါမင်းအဲနေ့လည်းပိုင်းညပိုင်းတော့တပ်ပါရမဖြစ်ဘူးပေါ့လေစမ်းကြည့်ပြီလားအဲ့လိုစမ်းကြည့်ရမှာနော်ဥဒုတ္တပါယမဖြစ်ပေမဲ့လည်းတချို့ကြတော့လည်းအချင်းအရာလုံးလိုက်ရတာလည်းရှိတာပေါ့လေဒါတပ်ပါယဆိုတာကတကယ်တမ်းအသေးသေးရှောက်ကြမယ်ဆိုအများကြီးပါကာလတပ်ပါယဆိုပြီးတော့ပြောမယ်ဆိုလည်းရတယ်နော်တနည်းပြောတော့ဘုရားမြတ်စွာဘုရားပါဠိတော်တိုင်းပြောတော့သမယတပ်ပါယပေါ့လေအင်္ဂုတ္တပါဠိတော်မှာသမယတုတ်တန်ဆိုတာရှိတရားအထုတ်တဲ့အချိန်အမထုတ်တဲ့အချိန်ဆိုတာမျိုးအာမထုတ်တဲ့အချိန်ရတော့မရှိဘူးပေါ့လေအာထုတ်လို့ကောင်းတဲ့အချိန်အထုတ်လို့မကောင်းတဲ့အချိန်ဆိုပြီးတော့၅မျိုးခွဲထားတာရှိတယ်။အဲ့ဒါပါထည့်မစင်သမယသဗ္ဗယဆိုပြီးတော့အဲ့ဒါကသဗ္ဗယ10ပါးတောင်ဖြစ်အောင်မနော်။မနေ့ကဥစဉ်ရှိဝတ္ထုတွေကမြတ်စွာဘုရားကိုယ်တိုင်ရဲ့နှလုံးသွင်းကိုကြည့်လိုက်မစင်လေကမ္မဌာနသဗ္ဗယကမ္မထန်သဗ္ဗယပါထပ်ထည့်ရင်17မျိုးတောင်ဖြစ်အောင်မနော်။အဲ့ဒါဥစဉ်ရဲ့ဝိတ္တိမဲ့မှာတော့အဲ့ဒါဝိတ္တိမေတ္တာခဏထားလိုက်ပါအောင်လीဥတုကြောင့်လည်းပဲအရင်ဆုံးပြောကြစို့အဲ့ဒါမနေ့ပိုင်းနေ့လယ်ပိုင်းညပိုင်းဒါ၃ပိုင်းလို့အကြံဉာဏ်ပိုင်းလို့မယ်လဲမနေ့ပိုင်းမှလည်းပဲ9နိုင်နဲ့10နိုင်နဲ့9နိုင်နဲ့9နိုင်စသဖြင့်အများကြီးရှိသေးတယ်နော်အဲ့ဒါလေးတွေကိုဥတုညတဲ့အချိန်အထုတ်ကြရမယ်ဒါကဥတုတပ္ပယနဲ့ပတ်သက်လို့ပထမဆုံးငွေမိုးဆောင်အဆက်ရှိတဲ့အေးဥတုအပူဥတုအကျန်းစားအနေနဲ့အရင်သတ်မှတ်လိုက်ပြီးရင်တရချင်းမှလည်းပဲပူတဲ့အချိန်ဤတဲ့အချိန်ဆိုပြီးတော့တတ်မှတ်လိုက်တခါမနေ့ပိုင်းတပ်ပါရဖြစ်တဲ့ယောဂီပုဂ္ဂိုလ်ကမနေ့ပိုင်းအားထုတ်ပြီဆိုပါတော့အဲ့ဒီအားထုတ်နေတဲ့အချိန်5မိနစ်ပဲဖြစ်ဖြစ်နာယီဝက်ပဲဖြစ်ဖြစ်တနာယီပဲဖြစ်ဖြစ်အဲ့ဒီတနာယီပဲထားပါတော့အဲ့ဒီတနာယီအတွင်းလေးမှလည်းပဲအပူဥဒုအိဥဒုကအမျိုးမျိုးရှိသေးတာနော်ဆိုတော့တင်မြင်ခွေတရားထိုင်တင်မြင်ခွေပြီးတော့ထိုင်နေတယ်ခြေထောက်တွေကအေးဆက်နေတယ်ဆိုရင်ရောဥဒုတပါရဖြစ်ပါမလ
ား
မဖြစ်ဘူးခြေထောက်ကိုနွေးအောင်ထားရမှာပဲဒီတော့တရားထိုင်တော့မယ်ဆိုလို့ရှိရင်ကိုခြေတော်ကဤတက်တယ်ဆိုရင်ခြေတော်ကလေးကိုထုတ်ပြီးတော့နွေ့နွေ့ထွေ့ထွေ့ထားဖို့မလိုဘူးလ
ား
ဟုတ်ပါဘူးဘုရားထိုင်တဲ့ပလင်မျိုးမှကောင်းတယ်ဆိုပြီးတော့ခြေဝါးတွေအပေါ်မှာပေါအောင်ဖော်ထားတဲ့ဒီပလင်မျိုးခွေပြီးထိုင်လို့တရားရပါအောင်မလားဘာလို့ဆိုတော့ခန္ဓာကိုယ်ထဲမှာဥတုကသဗ္ဗယမဖြစ်တော့ဘူးကိုဥတုက2မျိုးရှိတယ်အပြင်ဥတုအတွင်းဥတုအပြင်ကလေမိုးဆောင်မှပူတာအေးတာတွေအဲ့ဒီဥတုတွေကြတော့ကိုပြုပြင်လို့ရရဲ့လား
မရပါဘူး
မရဘူးသူ့သဘောသူဆောင်ပြီးဖြစ်နေတာပဲသူ့သဘာဝအတိုင်းဖြစ်နေတာကိုယ်ခန္ဓာကိုယ်အတွင်းထဲကအပူဥတုအေးဥတုကိုကြတော့ပြုပြင်လို့ရတယ်ခြေထောက်တွေအေးဆက်နေတယ်အပြင်ဥတုကြောင့်အေးဆက်နေတယ်ဆိုပါတော့အဲ့ဒါဆိုရင်နှွေးအောင်လုပ်ဖို့လိုတာပေါ့ဆောင်းနေမလို့ခန္ဓာကိုယ်အေးနေတယ်အေးလည်းသီးခံပြီးအထုတ်မယ်ဆိုတော့ပေးအထုတ်လို့ဖြစ်ပါမလားမဖြစ်ဘူးအနှွေးတယ်လေးဝဲပြီးတော့နှွေးနှွေးထွေးထွေးဖြစ်အောင်နေရမှာပဲဒီရည်ဒီတက်ကူနေတဲ့အချိန်အိုးယောဂီဝေလေးနဲ့ပဲပြည့်တည်ရှိတယ်ဆိုပြီးတော့ယောဂီဝေလက်ရှိကြီးဝေပြီးအထုတ်နေရောရပါအောင်မလားချွေးချွေးခံပြရည်လိုအထုတ်လို့လည်းမဖြစ်ပြန်ဘူးနော်ဟိုရိတ်တမဆွေတော့တမျိုးပေါ့ကိုယ်ရင်ကိုယ်ဆွေတော့အဲ့ဒါပီချက်လေးနဲ့အထုတ်လည်းမရဘူးလား စွကြဲချိုင်းချက်နဲ့အထုတ်လို့ရောမရဘူးလားစွကြဲချိုင်းချက်လေးနဲ့အထုတ်လို့တရားကိုမလေးစားဘူးလို့ဆိုလို့မရဘူးနော်တရားကိုလေးစားတယ်ဆိုတာတရားအာယုံမှာကိုယ့်ရဲ့တတိတမတိဉာဏ်လေးရှိနေဖို့တည်နေဖို့အရေးကြီးတာပါပဲကမ္မထာအာယုံရဲ့သဘောတဘာဝကိုတကယ်သိမှတရားကိုလေးစားတယ်လို့ခေါ်တာနော်အဝိစာကတော့တိုက်ပုံကြီးနဲ့ထိုင်ပြီးအားထုတ်နေပါရဲ့ကမ္မထာအာယုံကလည်းမထင်ဘူးတတိတမာတိဉာဏ်ကလည်းတိုးတက်မလာဘူးဆိုတော့တရားလေးစားတယ်လို့ခေါ်နိုင်ပါမလား
ခ
ေါ်နိုင်ပါဘူးအဲ့ဒါအဝိစာနဲ့ပြင်မရဘူးနော်သူ့ဉာဏ်နဲ့သူပေါ့လေဘာသာရေးခန္ဓာမျိုးတွေလို့လေးစားလိုက်တဲ့ဆရာသမားတွေဒီသွားတဲ့အခါမျိုးတွေတော့အဝိစာကိုလည်းအဆင်ပြေအောင်ဝေစားရမှာပေါ့တရားအားထုတ်တာတသက်အားထုတ်ရမယ်ဆိုရင်တော့အဆင်ပြေတယ်လို့ဝေစားရမှာပဲဥစဉ်တော့ယဟန်တော်ဒီတရားထုတ်တယ်ဆိုရင်လေအတွင်းထဲကကိုဘသိမ့်မိုင်လေးကတစ်ချက်ပါတယ်အပြင်ကလည်းဧကတိကရန်ထားတယ်တကယ်တရားထိုင်ပြီဆိုတဲ့အခါကျတော့ကိုဘရောဧကတိရောနှစ်ထပ်ကြီးဆိုတော့အိုက်တယ်ချွေးတွေအရန်ရွှဲတယ်ဟိုသိမ့်မိုင်လေးနဲ့ဆိုရင်ဘေးလူမြင်လို့မတော်ပါဘူးလေကဲဧကတိချွေးချွေးလည်းမတတ်နိုင်ဘူးဆိုပြီးတော့ပေးအားထုတ်လို့မဖြစ်ဘူးအဲ့ဒါဧကတိလေးဘေးချထားပြီးတော့ကိုဘသိမ့်မိုင်လေးနဲ့ပဲအားထုတ်ရတာပဲအဲ့ဒါမှပဲတရားရမှာနော်ဒါဥဒုတ္တပါယပြုကျင်တာတွေပါပဲဥဒုတ္တပါယဆင်းအောင်ပြုကျင်တာတွေကရေချိုးတာလည်းပြုကျင်ရတာပဲခန္ဓာကိုယ်ကပူလောင်နေတဲ့အချိန်ဥပူပူအားထုတ်မယ်ဆိုလို့မရဘူးရေလေးချိုးရတယ်ဒီတော့မှခန္ဓာကိုယ်ကအပူအေးဥတုတွေညှပ်သွားပါတယ် အဲ့ဒါကရိတ်တာမှာချင်းပြီးအထုံးနေတဲ့ပုဂ္ဂိုလ်တွေဆိုရင်ဈဉံလျှောက်တယ်ဆိုတာလေဒါဥဒ္ဒတပါယညှက်အောင်ညှိပေးတာပါပဲအထိုင်နေလွန်ကင်းနေမယ်လျောင်းလာပြီးပဲလွန်ကင်းနေမယ်ဆိုရင်ခန္ဓာကိုယ်ရင်းကဥဒ္ဒတပါယကလည်းမညှတော့ဘူးနော်ဒါဥဒ္ဒုနဲ့ဣရိယာကဆက်ဆက်နေတာပါပဲသူရဲ့နေပုံထိုင်ပုံလေးလည်းပြုပြင်ရတာပေါ့အဲ့တော့ခုနမနေ့ပိုင်းအေးတဲ့ချိန်လေးအာထုပ်ပြီးမယ်ဥဒ္ဒုညှအောင်ကိုယ့်ရဲ့ခန္ဓာကိုယ်အနေထားအဝတ်အစားစသည်ကိုပြုပြင်ရပါတယ်အဲ့ဒီလိုပြုပြင်ပြီးအထုံးမှာအပူအေးဥဒ္ဒုတွေညှပြီးတော့တရားတွေ့နိုင်တယ်တရားတက်နိုင်တယ်တရားတွေ့ရမြတ်တယ်ရနိုင်ပါတယ်အဲ့တော့ခြေတော်လေးနှွေးအောင်ထွေးတယ်ဆိုတာပြောတော့မဟာသီဝမထေရကြီးကိုသူ့ရဲ့တပည့်ကတံဝေကညင်ဖြစ်အောင်ဒါတရားပြတဲ့အခန်းလေးသွားတတိယနောက်ပိုင်းအခန်းလေးပေါ့လေဒါမဟာသီဝမထေရကြီးကြောင့်ကတော့ခဏခဏကြားခွင့်နေမှာပါနော်အဲ့တော့မဟာသီဝမထေရကြီးကတပည့်3,000 လို့လည်းတနည်းအားမှဆိုပါတယ်6,000 လို့လည်းတနည်းအားမှဆိုပါတယ်မထေရရဲ့ဂုံပေါ်လမန်ဆိုတော့6,000ကိုပဲဦးဇင်းတို့ကသဘောကျပါတယ်အဲ့ဒါမဟာသီဝမထေရကြီးရဲ့အဆုံးအမကို나ယူပြီးတော့အားထုတ်လို့ယဟန္တာဖြစ်သွားတာ6,000တောင်ရှိတယ်တောတာပန်တက္ကရာကံအနာကံကတော့ရေတောင်မရေတွက်နိုင်ပါဘူးမဟာသီဝမထေရကြီးကတော့ပုထုဇဉ်ပဲနော်အဲ့ဒါပုဂ္ဂလတ္တပါယနေကြလို့ရှိရင်ဒါဒီချက်ကလေးလည်းမှတ်ထားခဲ့ပေါ့အဲ့ဒီတော့ယဟန္နာသူဖြစ်သွားတဲ့တပည့်ကတို့ဆရာဘယ်အဆင့်ရောက်နေပြီလဲလှမ်းကြည့်လိုက်တော့ပုထုဇဉ်ပဲဖြစ်နေသေးတယ်ပြီးတာနဲ့တံဝေကညာဖြစ်အောင်လာပြီးတော့တရားပြဂါထာလေးတစ်ပုဒ်သင်မရစေဆိုတော့မဟာသီဝမထေရကြီးကမအားဘူးမအားဘူးဟိုချင်းလည်းမအားဘူးဒီချင်းလည်းမအားဘူးနဲ့ပယ်မြစ်ပါတယ်ဆံခံထွက်တဲ့ချင်းလည်းမအားဆံခံပြားတဲ့ချင်းလည်းမအားရေချိုးချင်းလည်းမအားမျက်နှာသစ်ချင်းလည်းမအားစသဖြင့်ပေါ့နော်အချိန်တိုင်းအချိန်တိုင်းမအားဘူးမအားဘူးဆိုပြီးပယ်မြစ်တော့နောက်ဆုံးယဟန္နာလူကတပည့်ယဟန္နာကဘာပြောလဲဆိုရင်အရှင်ဘုရားပေဖို့ရောအားပါသေးလားအရှင်မြတ်တလောက်တောင်မအားဘူးမအားဘူးပြောနေတာပေဖို့တောင်မှအချိန်ရှိပါသေးရဲ့လားတကယ်ဆိုအရှင်ဘုရားမနဲ့အိယထမျက်နှာသစ်ပြီးတဲ့အချိန်လေးမှာကိုငွေလေးရယုံတထိုင်နှစ်ထိုင်နှစ်ထိုင်သုံးထိုင်သာလောက်တော့တရားအထုတ်တင်တာပေါ့ဗျာတော်ပါပြီတပြီတော့ရှင်ဘုရားစီဂါထာမတင်တော့ပါဘူးတလောက်တောင်ပေဖို့တောင်မှအားတဲ့ဆရာသမားဆိုတော့တပြီတော့ကိုခွင့်ပြုပါအောင်ဘုရားဆိုပြီးတော့ကောင်းငြိမ်းနေပြန်တက်သွားတာနော်အဲ့ဒီမှာတပည့်ယဟန်ပြောတဲ့ထဲကတခြားစကားတွေကလည်းအများကြီးပေါ့ဒီနေ့သဗ္ဗယနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သတိရသွားတာကကိုငွေလေးရယုံနှစ်ထိုင်သုံးထိုင်လောက်တော့ထိုင်တင်လာပေါ့ဆိုတဲ့စကားလေးဦးဇင်းတို့သိသဘောကျတယ်ဒီမဟာသီဝမထေရကြီးဝတ္ထုစဖတ်ရကြတဲ့ကကိုရင်ဘွားကြတဲ့ကပေါ့လေအဲ့ဒါနဲ့ဒီကိုငွေလေးရယုံနှစ်ထိုင်သုံးထိုင်ဆိုတဲ့ဒီနှစ်ခွေသုံးခွေလို့လည်းဆိုတာပေါ့နော်တမင်လေးခွေနှစ်ခွေသုံးခွေနှစ်ခွေသုံးခွေဆိုတာကနှစ်ခါပြင်သုံးခါပြင်လို့ဆိုလို့တယ်ထိုင်တဲ့ဣရိယာပုနဲ့တရားထုံးနေတာနှစ်ခါပြင်တက္ကမမဟုတ်လေအချိန်ရတယ်ဆိုရင်လေသုံးခါပြင်အဲ့ဒီလိုဣရိယာပုထိုင်ဣရိယာပုလေးရဲ့နှစ်ခါပြင်သုံးခါပြင်လေးလောက်တော့အာထုပ်တင်တာပေါ့တဲ့ဒီနှစ်ခါပြင်သုံးခါပြင်လေးလေးသိချာမှတ်ထားအောင်ဣရိယာပထသဘယကြတော့ပြောရတာပေါ့နော်ခုကလေးကကြိုးပြောထားမယ်ဆိုရင်လေထိုင်တဲ့ဣရိယာပုနဲ့အစကနေအဆုံးထိပေတည်ပြီးထိုင်နေရမှာမဟုတ်ဘူးပြင်တင်ပြင်ထိုင်တာတော့ပြင်ရမယ်နှစ်ခါသုံးခါလောက်ပြင်တဲ့အထိအာထုပ်မယ်ဆိုရင်ကိုမဆိုးဘူးလို့ဆိုတာပေါ့တခါကြီးဦးလို့မဘယ်နှတိုင်းဘယ်နှမိနစ်ဆိုတခါပြင်းတော့နိုင်ရွက်မှာတခါပြင်းနေစင်တော့သုံးခါပြင်းဆိုရင်တနိုင်ခွဲလိုက်တော့ထိုင်မှဖြစ်မှာနော်ခုခဏနေတရားဝဲပြီးလို့ထိုင်ခိုင်းတော့ယောဂီတို့နှစ်ခါပြင်းသုံးခါပြင်းထိုင်ခိုင်းပါမယ်ကြည့်ကြည့်အောင်ပါလေတမိနစ်ရှိတဲ့နဲ့တန်းတော့မပြင်းနိုင်ဘူးနော်အဲ့ဒါအဲ့ဒီမှာကိုငွေလေးရယုံဆိုတာဥဒ္ဒတပါယညှယုံလေးလောက်တော့အာထုတ်တင်တာပေါ့လို့ဆိုလိုတာပေါ့နော်အဲ့တော့အဲ့ဒါလေးဖတ်ပြီးကြတဲ့ဥစဉ်ကလေးရှင်းသုံးကြည့်တာတော်တော်လေးထူးခြားရပါတယ်ထူးခြားတဲ့ဆိုတာကဒီလိုပေါ့မနဲ့အိယာထမျက်နှာသစ်ပြီးပြီဆိုရင်အနည်းဆုံးဟိုအချိန်ကြာကြာမရတော့မှအနည်းဆုံး5မိနစ်လောက်တော့အထုတ်တင်နေဥစဉ်ဒီလာတဲ့တရားဓမ္မတွေကလည်းအနည်းဆုံး5မိနစ်လောက်အဲ့လိုမျက်နှာသစ်ပြီးတဲ့အချိန်အထုတ်ပါလို့တိုက်တွန်းလေးရှိပါတယ်မျက်နှာသစ်ပြီးတဲ့အချိန်ဆိုတော့6ရက်တည်းကလည်းအေးမနေဘူးလားမျက်နှာသစ်တယ်နဲ့6ရက်ကဘာလို့အေးသွားလဲစနေတကြမျက်နှာသိနေဆိုတာက6ရောက်ရည်သေးတာလဲပါတာကိုနော်အများစုကတော့မနေ့အရာထားတဲ့ဆိုတာနဲ့တော့အရင်တိုက်တယ်တော့တိုက်ပြီးမျက်နှာသိတယ်မျက်နှာသိပြီးတော့မှ6ရောက်သေးတယ်လူတိုင်းတော့လည်းမသိဘူးပေါ့လေသိတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီအစီအစဉ်တိုင်းသွားတယ်အမှန်တကယ်ဖြစ်တဲ့နာက6ရောက်ကိုအရင်သိရမယ်ပြီးတော့မှမျက်နှာသိရမယ်ပြီးတော့မှတော့တိုက်ရမယ်တော့အရင်တိုက်လို့ရှိရင်အေးရှိရအပူလားဆိုတဲ့အချိန်တော့မှရည်စူသွားတော့ခန္ဓာကိုယ်တစ်ခုလုံးတညာလုံးအိတ်ထားလို့ထွက်နေတဲ့အပူချိန်တွေအကုန်လုံးကသွားစီလားမစူးဘူးလားစူးပါလားအဲ့ဒီခါကျတော့သွားတွေမခိုင်တော့ဘူးသွားတွေရိုင်နေသွားတတ်တယ်သွားမကောင်းတော့ဘူးပေါ့နော်6ရောက်ကနေစပြီးတော့ရေလောင်းလိုက်တော့ တကူလုံးကအပူတွေက6တောက်စီမှာသွားစုပြီးတော့အောက်ပိုင်းနေထွက်သွားတာပေါ့ပြီးတော့မှညနာတင်ညနာတက်ပြီးတော့ညနာတက်လိုက်တော့လေခန္ဓာညနာအပေါ်ဘက်မှာရှိတဲ့အပူတွေကညနာဘက်ကနေထွက်သွားတာပေါ့ဒီတော့အတွင်းထဲမှာအပူတွေတိတ်နေကြတော့အဲ့ဒီချိန်ထဲမှာသွားရင်တိုက်ဖြစ်နိုင်မယ်ဆိုရင်3မိနစ်လောက်နားပြီးတော့မှသွားတိုက်ရင်ပူတောင်သွားခိုင်နေ5မိနစ်လောက်နားပြီးတိုက်ရင်တော့ပူတောင်သွားခိုင်တာပေါ့လေနော်အဲ့ဒါသွားခိုင်ရင်လားသွားခိုင်တဲ့နီးပေါ့စောင့်နိုင်မယ်ဆိုရင်ပေါ့လေအဲ့တော့စနိတိကြညနာသင်္ဒီနဲ့တက်တယ်ဆိုရင်6ရောက်ကလည်းရေလောင်းကိုလောင်းရတဲ့အတွက်ညနာတွေပါတွေတုတ်တယ်6ရောက်တွေပါတွေတုတ်ပြီးတဲ့အချိန်မှာ6ရောက်ကလေးကအင်းနေသေးတယ်ချက်ချင်းကြီးနွေးမလာသေးဘူးလေအဲ့ဒီအချိန်မှာတင်မလင်းလေးခွေ6ရောက်နဲ့ပဲလဲထပ်မထားနဲ့ပေါ့လေပြီးတော့မှယဟန်ဆိုတော့လဲသိမ်းမိုင်းလေးနဲ့ပေါ့လူဆွင်လဲလူသားဆွင်ပစိုးနဲ့လူသမီးဆွင်လဲလုံကြီးလေးနဲ့6ရောက်ကလေးကိုနွေးထွေးအောင်ထုတ်ထားပြီးတော့အဲ့ဒီ6ရောက်ကလေးနွေးထွေးလာတဲ့အချိန်တော့အာမထုတ်တယ်မို့လား
အာထုတ်တ
ယ်ပါလားအဲ1မိနစ်နဲ့နွေးတယ်လို့တော့လဲမလုံနဲ့ပေါ့နော်အဲ့ဒါအနည်းဆုံး5မိနစ်လောက်ပြီးတော့အားထုတ်တင်တယ်။ခဲကဲ5မိနစ်ငါတရားလေးအားထုတ်လိုက်ဦးမယ်။ထိုင်ကမ္မထမ်းလေးပေါ့လေ။နာသီဝါလီတတိကဝင်နေထက်လေးလေးရှိ။ကမ္မထမ်းအရသာရှိပါလေ။တညာလုံးအိတ်ထားလို့အားကလည်းရှိ၊အေးလေးကလည်းဝါနေတာဆိုတော့ရှူလိုက်တယ်ဆိုရင်အလေးကျင်းတဲ့အာကောင်းမီတာဆိုရင်ခဏလေးနဲ့တမာရီလေးရပါတယ်။နှာခေါင်းတစ်ခုလုံးလည်းအေးပြီးတော့လေလေးကွာချိုးစိတ်ပြီးတော့ကမ္မထမ်းအရသာရှိတာပါ။အဲ့ဒါအဲ့ဒီအရသာလေးညှူချညှူချလိုက်တဲ့ဆိုရင်ကိုပဲတော်တော်အားရှိတယ်နော်။နောက်တစ်ခါမျက်နှာပြပြတဲ့အချိန်ရေချိုးပြီးတဲ့အချိန်ရေချိုးပြီးတဲ့အချိန်ဆိုရင်ပူတော်မကိုငွေလူသေးတာပေါ့နော်အဲရေချိုးပြီးကစားအချိန်လေးမှလည်းပဲဘလောက်ပဲရေချီချင်းလေး5မိနစ်လောက်ခဏစောင့်မအောင်5မိနစ်လောက်စောင့်မအောင်ဆိုပြီးတော့5မိနစ်ကလေးတင်မလင်ခွေးပြီးတော့ခြေတော့ကိုငွေလေးလေးရတကူလုံးလေးကိုငွေရတော့အောင်ထိုင်မယ်ဆိုရင်အမတန်ရတာရှိပါတယ်အလေးစမ်းကြည့်ပေါ့နော်တခြားအချိန်မှာထိုင်ရတဲ့ကိုတော်တော်အရသာရှိဘာလို့လဲဆိုတော့မျက်နှာပြတဲ့အချိန်မှလည်းတကူလုံးလှုပ်လှုပ်ရှားရှားဖြစ်နေတယ်ရေချိုးတဲ့အချိန်မှာလည်းဒီကုလုံးဆက်လို့ဆက်ဆက်ဖြစ်နေတယ်ဆိုတော့သွေးသားသွေးလာတွေလည်းကောင်းနေတာဘူးအဲ့ဒီအချိန်မှာအဲ့ဒီအချိန်ကမှကိုယ်ထိုင်လိုက်တဲ့အခါကျတော့ထိုင်ကမထိုင်နေနဲ့အမတန်မှတ်လို့ကောင်းပါတယ်ရှုလို့ကောင်းပါတယ်ဒါကြောင့်ဥတ္တတပ္ပယကိုဒီလောက်ပဲပြောချင်ဆိုပေါ့နော်ဒါကြောင့်ဥတ္တတပ္ပယညောင်းအပူအေးလေးလည်းဆင်းခြင်းပါအ ਨੇ ဆုံးကျန်တာလေးမမှတ်မိရင်ဒီပေါ့လေကိုငွေလေးရရုံနှစ်ခွေသုံးခွေလောက်တော့တရားအားထုတ်ပါဒါအ ਨੇ ဆုံးပြောတာနော်ကိုယ်စနောစီလာတဲ့တရားဓမ္မတွေကိုမေးကြည့်ပါတယ်တရားအထုတ်ရလားအမထုတ်ဘူးဆိုရင်အနည်းဆုံး5မိနစ်တော့နေ့စဉ်အထုတ်ပါလို့တိုက်တွန်းပါတယ်ပထမတစ်ခါတိုက်တွန်းလိုက်တယ်ဒုတိယတစ်ခါတွေ့တော့မေးကြည့်တယ်5မိနစ်အထုတ်ရလားဆိုတော့ဟဲဟဲဆိုပြီးရှိနေတာနော်5မိနစ်လောက်တော့အထုတ်တင်တာပေါ့ဘသူကဘယ်ချိန်မှပဲမေးမိဘယ်ဆရာတော်ဘယ်တန်ခါတော်ကခဏတရားအထုတ်ရလားဆရာတူချင်းမေးတဲ့စကားလုံးပေါ့လေတရားအထုတ်ရလားဟာကျွန်တော်နေ့တိုင်းအထုတ်တယ်ကျမနေ့တိုင်းအထုတ်တယ်လို့ကိုပြောနိုင်ရမှာဘသူကမေးမိဘုန်းကြီးတရားမင်းနဲ့တပြီးတော့နေ့တိုင်းအထုတ်ပါတယ်ဆရာဘယ်နှမိနစ်လဲဆိုတော့မပြောနဲ့ခြံထားပေါ့နော်အတိအကျဟိုကမေးပြီဆိုမှအနည်းဆုံး5မိနစ်တော့အားထုတ်ပါတယ်ခင်ဗျာဆိုတာထပ်ပြောပေါ့5မိနစ်အားထုတ်လို့ပြောတာဆက်ဆံမဟုတ်ပါဘူးနော်လုံးဝအားမထုတ်ဘူးဆိုတဲ့ဆိုင်ရင်ဒါဆက်ဆံမဟုတ်အားထုတ်တဲ့5မိနစ်ဆိုတာလည်းဒါတီးတန့်ထိုင်တာကိုပြောတာပါတပြီးတော့5မိနစ်တော့တီးကြထိုင်ပြအောင်ထိုင်ပါတယ်ခင်ဗျာသွားရင်လိုင်းရင်လုံရင်ကန်ရင်စိုင်းရင်တောင်းရင်နဲ့လေတတိညာလေးကတ်ထားပြီးတော့အားထုတ်ပါတယ်ခင်ဗျာလို့ပြောနိုင်အောင်ကြိုးစားရမှာနော်ဒါကြောင့်ဆိုလိုက်ပါအပူအေ
း
ညစီရေ
း
ညပေတရားညပေတရားည
တ
ုံးကဆိုလိုက
်အပူအေးညစီညပေတရားညအပူအေးညစီရေးညပေတရားညအပူအေးညစီရေးညပေတရားည
အဲ့တော့အပူအေးညအောင်ညှိပေးတဲ့နေရာမှာခုနအဝက်စားတို့ရေချူတာတို့အိတ်တာတို့အိတ်တာလည်းပါသေးတယ်နော်အိတ်ရေမဝဝဆိုရင်လည်းဥတုကမျှရဲ့လ
ား
မမျှတော့ဘူးဟိုကျမ်းမရေးတောင်တောင်မီတဲ့ပုံကိုဆိုရင်တိတ်မသိတာဘူးတွေ့ရနေတဲ့ယောဂါတို့မျက်စိအားနေတဲ့ယောဂါတို့ရှိတဲ့ပုံကိုဆိုရင်အိတ်ရေမဝတဲ့ညင်အိတ်ရေမဝရင်တိတ်ပြီးတာလေနေ့လယ်ပိုင်းလည်းပဲတချို့ကအိတ်တတ်တယ်နေ့လယ်ပိုင်းအိတ်မှအဆင်ပြေတဲ့သူရှိသလိုမအိတ်လည်းအဆင်ပြေတဲ့သူရှိတယ်นี่แหละไอ้มันอศีลเดะปกูก็นี่แหละบังอาจารย์นี้มุจังไอ้ผิดละกูโตมไอ้มันเปี่ยวกูสู้ยินขณะกูอาดาปูပြီးတော့ตับบายามาผิดတော့อูเนาะခေါင်းนี่ก็ไก่ดิโลโหเนี่ยก็สึกเนี่ยดีเนี่ยก็สึกเนี่ยดิโลนี่ผิดตัดดิอ๋อสรไอ้ยังมาว่ากูสู้เลยရှင်เนี่ยปูดิอุตุฤาปูပြီးတော့ล้วมมุตัวตัดตาเนาะだจังไอ้หลูหาดิจิ้นปุญเนี่ยอะเพียงกูอิริยาบถญัตตะอองเลยหนีได้ยาอิริยาบถญัตมาเลยอุตุก็เลยญัตอ่ะปอเนาะだแม้อุตุญัตกูတက်တက်တော့မဟုတ်ပါဘူးဣရိယာပုတ်ညှက်တာဘုရားလည်းအမတန်ရည်ကြီးပါတယ်တရားအထုတ်ပြီးဆိုတော့ဣရိယာပုတ်၄ပါးနဲ့လွတ်ပြီးအထုတ်လို့ရရဲ့လား
မရပါဘူး
မရဘူးသွားတဲ့ဣရိယာပုတ်ရက်တဲ့ဣရိယာပုတ် ထိုင်တဲ့ဣရိယာပုတ်လျောင်းတဲ့ဣရိယာပုတ်တို့ဣရိယာပုတ်၄ပါးရှိပါတယ်အဲ့ဒီဣရိယာပုတ်၄ပါးမြတ်တတ်အောင်အထောက်အပံ့မှာပါပဲအကြည်စားဣရိယာပုတ်ကလည်း၄ပါးပေါ့ဣရိယာပုတ်တစ်ခုချင်းတစ်ခုချင်းမှလည်းအနေထားမျိုးမျိုးပုံစံမျိုးမျိုးပေါ်မူတည်ပြီးတော့ဣရိယာပုတ်တွေကမျိုးပွဲနေတဲ့အသေးစိတ်နေနဲ့ကတော့အများကြီးရှိတာပေါ့အဲ့ဒီဣရိယာပုတ်လေးကိုမြတ်တတ်မှလည်းတရားတွေ့နိုင်ပါတယ်တရားရနိုင်ပါတယ်အင်မတန်အရေးကြီးပါတယ်တရားတွေပြန်နဲ့ရဖို့ဆိုတာအသာထားပေါ့လေလက်တွေ့ဘဝလူမှုဘဝဉာဏ်လူမှုဆက်ဆံရေးမှာလည်းအစဉ်ပြေဖို့အတွက်ကဣရိယာပုတ်မျှတာဖို့ကလည်းအရေးကြီးသေးတယ်တရားအားမထုတ်တော့မှစိတ်ချမ်းသာကိုယ်ချမ်းသာဖြစ်ဖို့ကျမ်းမာရေးကောင်းဖို့ကလည်းဣရိယာပုတ်မျှဖို့မလိုဘူးလားလိုပါဘူးလူတွေဣရိယာပုတ်မမျှဘူးဆိုရင်စီချုပ်ဝမ်းချုပ်တွေဖြစ်ပြီးတော့ကျမ်းမာရေးလည်းမကောင်းတော့ဘူးပေါ့အများကြီးပါပဲဣရိယာပုတ်မမျှတာဣရိယာပုတ်အစဉ်မပြေဘူးဆိုရင်ပဝန်းကျင်နဲ့အဆင်မပြေတာမျိုးပဝန်းကျင်ရဲ့အကျိုးပြောခံရတာမျိုးပဝန်းကျင်အမြင်မတော်တာမျိုးလည်းဖြစ်သွားတတ်သေးတယ်။မဏိကအာလပတန်လပပြောရင်းနဲ့ပြောခဲ့ပါတယ်။ဒါတဲ့တော့
မတက်ရပြီးတော့ဝတ်ပြတာ
။ခါတိုင်းဒီရှိမှတရားဟောပလင်မမတက်ခင်မြတ်စွာဘုရားရှင်ကိုထိုင်ပြီးတော့ရှ िख ိုးနေကြ။အခုဒီနှစ်တော့မတက်ရရနဲ့ပဲရှ िख ိုးတယ်။ဘာဖြစ်လို့လဲတော့မင်းကပြောပြခဲ့တာကတော့သင်္ကန်းယုံပြီမှာဆိုလို့ပေါ့နော်ထိုင်ပြီးတော့ရှုခွရတဲ့ဆိုရင်သင်္ကန်းယုံအလေးကပြီးသွားတော့ပြန်ဝက်ပြင်ဆင်ပြီးယုံလိုက်ပြီမယ်ဟိုတီတာကြီးအသက်ပြန်ယုံလို့မရဘူးလေဒီလိုပဲအလေးကလေးကိုအစင်းပြေသလိုဟိုထက်ဟိုထုတ်ဒီထုတ်နဲ့အစင်းပြေသလိုပြန်ကြည့်ရတော့အဆင်မပြေတော့ဘောဓိပတ်ကြီးဖြစ်နေတာပေါ့အဲ့တော့ပလင်မမသင်္ကန်းကြီးဘောဓိပတ်ကြီးနဲ့ထိုင်ပြီးတော့တရားဟောလို့လည်းမတင်တော့ဘူးလေဒါကြောင့်သင်္ကန်းယုံလည်းပြီးမသွားအောင်ဆိုပြီးတော့ထိုင်နေရှုခွရနဲ့မတက်ရရှုခွတာနောက်အကြောင်းတစ်ပါးကလည်းဣရိယာပဋ္ဌာသဗ္ဗယမဖြစ်လိုပါဦးဇင်းတို့ကံမြင့်ကြောင်းမှာပထမဆုံးတရားစဟောတော့ကထိုင်ပြီးတော့ပဲရှိခိုးခဲ့တာပါဦးဇင်းတို့ထိုင်တော့ဟိုအရက်စကားနဲ့ပြောတော့မိမထိုင်ပေါ့လေဘေးကိုကျွံ့ကျုံလေးထိုင်ပြီးတော့ရှိခိုးတာပါနော်ကိုယ့်ဘာသာကိုတယောက်တည်းရှိခိုးရင်လည်းအများဆုံးအဲ့ဒီကိုကျွံ့ကျုံလေးပဲရှိခိုးလေးရှိပါတယ်အဲ့ဒီလိုလေးရှိခိုးရတာစိတ်ထဲမှာပို့ပြီးတော့ဖះပေါ်မှာညွတ်ပြောင်းတယ်လို့လူညံ့တယ်လို့စိတ်ထဲခံစားလို့ပေါ့လေနော်အဲ့တော့တချို့တက္ကရာကမတွေကအဲ့ဒီမှာဝေဖန်နေဥသန္တတိကဟိုကာဘောကနေဆင်းလာတာလေးတွေလှမ်းတာလေးတွေပလင်မောတက်တာလေးတွေပလင်မောမှာထိုင်ပြီးခေါ်တာလေးတွေအားလုံးအဆက်ဆက်ရရအရှင်းပြပါတယ်တဲ့ဒါပေမဲ့ဖျားရှိခိုးတာလေးတစ်ချက်ပဲအရှင်းမပြဘူးတဲ့ဖျားရှိခိုးတာကဒီမှာလူဆောင်းကြောင်ထိုင်ပြီးရှိခိုးတာလည်းမဟုတ်ခြေထောက်တစ်ဖက်ချက်ပစိတ်တုပ်ပြီးရှိခိုးတာလည်းမဟုတ်မိမတန်လေးထိုင်ပြီးရှိခိုးတာ우ဥသန္တတိရှိခိုးတဲ့ပရိသတ်ရှိလည်းချက်တော့ပို့ပြီးတော့ရှိခိုးရတာပေါ့လေအဲ့ဒီလိုရှိခိုးရတာလည်းရည်ရွယ်ချက်တော့ရှိပါတယ်ဆောင်ကြောင်ထိုင်ရှိခိုးကုန်းဝေချအဆင်မပြေဘူးပစိတ်တုတ်ပြီးတော့ကုန်းဝေချလည်းနောက်ကကြည့်ရတဲ့ပုဂ္ဂိုလ်တွေသိအဆင်မပြေဘူးပေါ့ဒါကြောင့်မလို့ပြီးပြီးကြီးကြီးလေးနဲ့အဆင်ပြေပါသေးဆိုပြီးတော့မိမတန်လေးထိုင်ပြီးတော့ရှိခိုးတာအဲ့ဒါကိုအဆင်မပြေဘူးတဲ့အဲ့ဒါမိမတန်ပစိတ်လေးတုတ်ပြီးတော့တစ်ဖက်ကွေးပြီးတော့ထိုင်ပြီးတော့ရှိခိုးလိုက်တာတော့ကုန်းဝေချလိုက်တဲ့အခါမှာနည်းနည်းလေးညှုပ်ပြက်သွားတယ်လို့ဒီလိုဆိုတာပေါ့တချို့ကအဲ့ဒါနဲ့မတတ်နိုင်ဘူးဒါကလည်းဒီအမြင်တော်ဖို့အတွက်အကောင်းဆုံးနည်းလမ်းကိုဦးဇင်းတို့ရွေးချယ်ရတာပါပဲမတတ်နိုင်ဘူးဒီလိုပဲမင်းမတိုင်းထိုင်ပြီးတော့ပဲရှိခိုးရမှာပါပဲဆိုတော့နောက်သိမ့်မကြခင်ပေါ့လေတနည်းအတွင်းကြတော့ဇဂမကြီးတယောက်စီကစာလာတယ်ဟိုတလောကတဲ့ဟိုဦးဇင်းနေတဲ့ပြောမယ်ဆိုတော့နန္တော်ကြီးဓမ္မဒုတာပေါ့လေဆရာတော်ဓမ္မဒုတာအရှင်စေကိနာတရားဟောတယ်တဲ့ခြေထောက်နှစ်ဖက်ထပ်ပြီးတော့ပစစ်တုပ်ပြီးတော့ဝှက်ချရတယ်တဲ့ကုန်းလည်းဝှက်ချလိုက်ရောအထုတ်လိုက်အထည်လိုက်မြင်ရတော့တာပဲတဲ့အဲ့ဒါပူတောင်ဆိုးသွားတယ်အရှင်ဖျားမင်းမနိုင်ဆိုင်ရှိခိုးတတ်ကိုပူဆိုးသွားတယ်ကံမြင့်ပိဋကကလည်းသူများအထုတ်ပဲကြည့်နေတာဆင်းတယ်နော်သူများအထုတ်ကြည့်ရမှလားကို့အထုတ်ကြည့်ရမှလားကို့အထုတ်ကြည့်ရမှနော်ဒါနတုသီလတုသမထတုဝိပဿနာတုပေါ့ဒါနသီလဘာဝနာစတဲ့ကုသိုလ်တုတွေကိုပဲကြည့်ရမှနော်ဒါကလည်းသူများထက်ကိုလိုက်ကြည့်နေတဲ့တရားအပြည့်ပြောတာမဟုတ်ပါဘူးမြင်တော့လည်းပဲတတ်နိုင်ပါလေနော်အဲ့ဒါနန္ဒဝိဓမ္မဒုတာဝတ္ထံဦးဇင်းကပြောမပြရသေးဘူးအဲ့ဒီမှာဘာအဲ့ဒီစာလေးလည်းဖတ်လိုက်ရောဘာသွားတကယ်ဩဣရိယပဋ္ဌသဗ္ဗယအမတန်အရေးကြီးပါလားလို့နော်ဣရိယပုထိုင်တဲ့ဣရိယပုမှာကောပဲပုံစံအမျိုးမျိုးအနေထားမျိုးမျိုးပေါ်မူတည်ပြီးတော့သဗ္ဗယဖြစ်တာမဖြစ်တာကွဲသွားပါလေအဲ့ဒါတရားဒီပြင်းနဲ့ရဖို့အတွက်ဒီအရေးကြီးတာမဟုတ်ဘူးနော်ပရိသတ်အမြင်တော်ဘူးလည်းအရေးမကြီးဘူးလားဒါကြောင့်မနေ့ကတရားပွဲကစပြီးတော့ဦးဇင်းတို့ဘယ်တရားဒါကြောင့်အထုတ်ကြည့်ကြတယ်လို့ဖြစ်နေမှာဆိုလို့ပါဒါကြောင့်ဣရိယာပဋ္ဌာသဗ္ဗယအင်မတန်အရေးကြီးပါတယ်အဲ့တော့တချို့ယောဂီပုဂ္ဂိုလ်များကသွားတဲ့ဣရိယာပုံနဲ့သဗ္ဗယဖြစ်တယ်တချို့ယောဂီများက ရတဲ့ဣရိယာပုတ်နဲ့တပ္ပယဖြစ်တယ်တချို့ယောဂီများကထိုင်တဲ့ဣရိယာပုတ်နဲ့တပ္ပယဖြစ်တယ်တချို့ယောဂီများကလျောင်းတဲ့ဣရိယာပုတ်နဲ့တပ္ပယဖြစ်တယ်ကိုယ်နဲ့တပ္ပယဖြစ်တဲ့ဣရိယာပုတ်ကိုအဓိကရွေးချယ်ပြီးတော့တရားအားထုတ်မှတရားဒုတိယနဲ့ရနိုင်ပါတယ်နှမျိုးမျက်နှုံတပ္ပယဖြစ်ရင်လည်းနှမျိုးပေါ့သုံးမျိုးတပ္ပယဖြစ်ရင်လည်းသုံးမျိုးပေါ့လေးမျိုးလုံးတပ္ပယဖြစ်တဲ့ဆိုရင်လည်းလေးမျိုးပေါ့လေးမျိုးလုံးလက်ကင်ထားပြီးအားထုတ်တဲ့အခါမှာလည်းတစ်မျိုးတစ်မျိုးမှမြတ်တောင်အာထဝါမှာပေါ့အကုန်လုံးမြတ်တာတဲ့ဆိုပြီးတော့ထိုင်နေဣရိယာပုတ်နေလဲမြတ်တာတဲ့ဆိုပြီးတော့3 5နာရီထိုင်နေလို့တော့မရှိဘူးပေါ့နော်ဣရိယာပုတ်4ပါးလုံးမြတ်တောင်အာထဝါမှာပါပဲတချို့ဆရာတော်တန်ဃာတော်တွေသုတ်တံပါဠိတော်တွေရွတ်တဲ့ခါကျတော့ဧကံသမယံဘဂဝါတာဝိထိယံဝိဟရတိဇေတဝနီအာနာထပိသိကတအာရာမိဆိုတဲ့ပါဠိကိုနှစ်ပြည့်တဲ့အခါဝိဟရတိဣရိယာပထမြတ်တာရှင်ပြုံးတဲ့ရင်သုံးတော်မူခဲ့ပါပြီတည်းဒီလိုလေးနှစ်ပြည့်ထားတာပေါ့အဲ့တော့မြတ်စွာဘုရားသတင်းသုံးနာကလည်းဘယ်လိုသတင်းသုံးနာလို့ဆိုရင်ဣရိယာပုတ်၄ပါးမြတ်တာအောင်သတင်းသုံးနာပါထိုင်တဲ့ဣရိယာပုတ်နဲ့ယူလည်းအမြဲတမ်းသတင်းသုံးနာမဟုတ်ပါဘူးနော်အဲ့တော့ဝိသုဒ္ဓိမြတ်မှာတော့ယောဂီပုဂ္ဂိုလ်ဟာဘယ်ဣရိယာပုတ်နဲ့ကိုယ်တပ္ပယဖြစ်တယ်လဲဆိုတာသိဖို့အတွက်သွားတဲ့ဣရိယာပုတ်နဲ့၃ရက်အာထုတ်ကြည့်ပါတဲ့ရက်တဲ့ဣရိယာပုတ်နဲ့၃ရက်အာထုတ်ကြည့်ပါထိုင်တဲ့ဣရိယာပုတ်နဲ့၃ရက်အာထုတ်ကြည့်ပါလျောင်းတဲ့ဣရိယာပုတ်နဲ့3ရက်အားထုတ်ကြည့်ပါတဲ့အဲ့ဒီ3ရက်အားထုတ်နေစဉ်အတွင်းမှာကိုယ့်ရဲ့စိတ်မှာဖြစ်သွားတဲ့တတိသမารိဉာဏ်လေးတွေကိုအကဲခတ်ကြည့်ပါပို့ပြီးတော့တတိသမารိဉာဏ်ဖြစ်စေတဲ့ဣရိယာပုတ်ကိုအဓိကရွေးချယ်ပါတဲ့တတိသမารိဉာဏ်ပို့ပြီးတော့ဖြစ်စေတဲ့ဣရိယာပုတ်ဟာကိုယ်နဲ့တပ်ပါရဖြစ်တဲ့ဣရိယာပုတ်ပါပဲတဲ့ဒါဝိသုဒ္ဓိမတ်မှာကြားထားတာပေါ့နော်3ရက်စီစဉ်ကိုပဲ12ရက်တော့ဖြစ်သွားမှာနော်ဒါကလည်းအချိန်ကြီးအပြတ်အသတ်တရားအထုတဲ့ယောဂီပုဂ္ဂိုလ်တွေပြောတာပါအိမ်မှာအိမ်မှုကိစ္စဒီမှုကိစ္စတွေလုံရင်အထုတဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒီလိုစမ်းသပ်ဖို့သိမ့်မလွယ်ကူဘူးပေါ့နော်နောက်ဦးဇင်းနဲ့ကိုရင်ဘွားတို့ကဖတ်ရတဲ့ဆရာကြီးတစ်ပါးရဲ့ကမ္မထမ်းဆရာတော်ကြီးတစ်ပါးရဲ့စာအုပ်ထဲမှာတော့ဗာတွေ့လဲဆိုရင်တနေ့တာအတွင်းမှာသွားတဲ့ဣရိယာပုလိနဲ့တနာကြီးရက်တဲ့ဣရိယာပုလိနဲ့တနာကြီးထိုင်တဲ့ဣရိယာပုလိနဲ့တနာကြီးလျောင်းတဲ့ဣရိယာပုလိနဲ့တနာကြီးဣရိယာပုတ်တမျိုးတမျိုးကိုတနာယီဒီနဲ့အထုံကြည့်ပါတဲ့ကို့အတွက်သတိသမารိညာအဖြစ်ဆုံးဣရိယာပုတ်ဟာကိုယ်နဲ့တပ်ပါရဖြစ်တဲ့ဣရိယာပုတ်ပါပဲအဲ့ဒီဣရိယာပုတ်ကိုအဓိကနှိဝဲပြီးတော့တရားအားထုတ်ပါတဲ့အဲ့ဒါနဲ့ဦးဇင်းနဲ့ကိုရင်ဘွားကလေးကစမ်းကြည့်ဘူးပါတဲ့ဘယ်ဣရိယာပုတ်နဲ့တပ်ပါရဖြစ်တယ်မဖြစ်ဘူးဆိုတာသိတာမသိတာတဲ့အဲ့ဒီလိုဣရိယာပုတ်တမျိုးကိုတနာယီ၄မျိုးလုံးတော့ဦးဇင်းတို့မစမ်းပါဘူးလျောင်းတဲ့ဣရိယာပုတ်တော့မစမ်းတော့ဘူးသွားရထိုင်၃မျိုးပေါ့ဒီနော်အဲ့ဒီ၃မျိုးကိုတမျိုးတနာယီစီကြောင်းကြောင်းပြီးတော့အထုတ်ကြည့်တာအင်မတန်တရားသာရှိပါတယ်သုံးမျိုးလုံးကိုတပ္ပယချက်သွားတော့တာပါပဲเนาะအဲ့ဒီလိုလေးစမ်းသပ်ကြည့်ပြီးတော့ကိုယ်နဲ့တပ္ပယချက်တဲ့ဣရိယာပုတ်ကိုဒီကထာအထုတ်မယ်ဆိုရင်လည်းအဆင်ပြေပါတယ်သာသနာဘဝဆိုတော့လေဒါအချင်းချင်းကြီးတော့အထုတ်လို့မဖြစ်ဘူးပေါ့အဲ့ဒီလိုဣရိယာပုတ်သုံးမျိုးတစ်မျိုးတဏှာကြီးအထုတ်တော့မယ်ဆိုရင်ကိုယ်ကမဆိုးပါဘူးเนาะယောဂီတွေကအဲ့လိုအထုတ်ကြည့်ဦးမလားအဲ့ဒါကိုယ်နဲ့တပ္ပယချက်တဲ့ဣရိယာပုတ်နဲ့အထုတ်မှတရားဒုတိယမြတ်ရနိုင်တယ်စိတ်တမှာအထုတ်ကြတဲ့ပုဂ္ဂိုလ်ကြီးဆိုရင်လေဒီတိုင်းပဲပေါ့အပြင်လောကမှာထိုင်တဲ့ဣရိယာပုတ်နဲ့အလုံများများလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဆိုရင်ဒိဋ္ဌရရောက်ရင်ထိုင်တဲ့ဣရိယာပုတ်နဲ့မှတပ်ပါရကြတာနော်ယုံလူသမားတွေစပွဲမှာထိုင်ရတဲ့ပုဂ္ဂိုလ်တွေဆေးလေးကုံမှာထိုင်ပြီးတော့လောရတဲ့ပုဂ္ဂိုလ်တွေအစတရားဖြစ်ပေါ့တနေ့တာလုံးထိုင်တဲ့ဣရိယာပုတ်များများသုံးပြီးတော့အတ္တမေဝါညောင်းလို့လောရတဲ့ပုဂ္ဂိုလ်တွေဒိဋ္ဌမှာအချင်းချင်းသွားအားထုတ်ရမယ်ဆိုရင်သူ့အတွက်တော့ထိုင်တဲ့ဣရိယာပုတ်ကပို့ပြီးတော့တပ်ပါရဖြစ်တယ်အများရန်ထိုင်နေတာဖြစ်နေတာကိုနော်အပြင်လောကမှာနေတော့ကမတိုက်ကြပြီးတော့လောရတဲ့ပုဂ္ဂိုလ်ကြတော့တယ်တရားကြီးတာမှာရက်တဲ့ဣရိယာပုတ်နဲ့ပူပြီးတော့တပ်ပါရဖြစ်တတ်ပါတယ်။ဥပမာအိမ်မှာမတက်ရပြီးတော့ချဲရပြေးရတဲ့ပုဂ္ဂိုလ်မျိုးတွေပေါ့နော်။ဟိုစားတော့ဆိုင်ဒီမှာမတက်ရပြီးချဲရတဲ့ပုဂ္ဂိုလ်တွေရက်ပြီးလဲလဲတဲ့ပုဂ္ဂိုလ်တွေအများကြီးရှိပါတယ်နော်။တချို့ပုဂ္ဂိုလ်များကြတော့လေလှုပ်လှုပ်ရှားရှားတောတောလာလာနဲ့ဇီဝရှားရတဲ့ပုဂ္ဂိုလ်တွေရှိတယ်ဥပမာဆိုင်ကသမားတို့ဘာတို့ပေါ့။အဲ့လိုလှုပ်လှုပ်ရှားရှားနဲ့တွားလာပြီးတော့မှလဲလှုပ်ရတဲ့ပုဂ္ဂိုလ်တွေကြတော့လေဈိတာမှာတရားထုတ်ပြီးရှင်သူကဈိညာကမ္မထံများများရှောက်ဖို့လိုပါတယ်။သွားတဲ့ဣရိယာပုတ်နဲ့ပို့ပြီးတော့တပ်ပါရဖြစ်တာပေါ့နော်ကို့အိမ်မှာကိုအိမ်မှုကိစ္စလူမှုကိစ္စတွေလုပ်ရင်းနဲ့အားထုတ်မယ်ဆိုရင်တော့လေဒါအစဉ်ကြီးတယ်လို့အားထုတ်သွားမှာပေါ့အဲ့ဒါကြတော့ခုနရိတ်တာရဲ့နီးစင်းနဲ့မတူတော့ဘူးရိတ်တာမှာကြတော့အပြင်လောကမှာအထိုင်များခဲ့ရင်အထိုင်ဣရိယာပုတ်နဲ့ပို့မြတ်တာတယ်အပြင်လောကမှာအရက်များခဲ့ရင်အရက်ဣရိယာပုတ်နဲ့ပို့မြတ်တာတယ်ကို့ရဲ့နေစဉ်ဘဝမှာကြတော့ကို့ကအထိုင်များတဲ့ပုဂ္ဂိုလ်ဆိုရင်ဒီဘဝကြီးလုပ်ငန်းတွေလည်းထိုင်နေရသေးတယ်တရားအားထုတ်မယ်ဆိုရင်ထပ်ထိုင်နေဆိုရင်တော့ထိုင်တဲ့အချိန်မှာတပ်ပါရဖြစ်အောင်မလားမဖြစ်တော့စီဝါရှာနေတယ်မှာတော့ကိုကလောဘဇောနဲ့ဗာနဲ့ညာနဲ့လူချင်းမှုနဲ့ရလူမှုနဲ့ဆိုတော့အထိုင်များပေမဲ့ပေပြီးတော့သီးခတ်နိုင်တယ်ပြီးတော့ဟိုပြင်လိုက်ဒီကြောင်းလိုက်နဲ့ဆိုတော့မမျှတဘူးလို့သိမ့်မချင်ရဘူးပေါ့လေအဲတနေ့လုံးထိုင်လို့လာပြီးတော့ညကြမှာတရားထိုင်နေမယ်တော့မနေ့ကြမှာတရားထိုင်နေမယ်လို့ဆိုတော့ ထိုင်တော့မှတမနဲ့နှမနဲ့မရှိသေးဘူးဒီမှာကအောင်လာပြန်ပြီခါကနာလာပြန်ပြီလည်းမဖြစ်ဘူးလား
ဖြစ်ပါ
ဖြစ်တယ်အဲ့တော့နေစဉ်ဘဝမှာအထိုင်ညားတဲ့ပုံကိုကြတော့တရားအထုတော်ပြီးတန်လေးတရားအထုတော်မယ်ဆိုတဲ့အချိန်မှာရက်တဲ့ဣရာပုလေးတို့လျောင်းနေလျောင်းနေဣရာပုတော့မကောင်းပါဘူးစားအထုတဲ့ပုံကိုလျောင်းလိုက်ရင်ဘာဖြစ်သွားမလဲအိပ်ကျော်သွားလိမ့်မယ်နော်အဲ့တော့ရက်တဲ့ဣရာပုလေးရဲ့ဈဉ္ဏလျှောက်လမ်းလျှောက်တဲ့ဣရာပုလေးရဲ့အဲ့ဒီနှမျိုးနဲ့အထုရင်ပို့ပြီးအဆင်ပြေမှာပါတဏိတာစီပွားရေးလုပ်ငန်းအတမေဝါညလုပ်ငန်းကရက်တဲ့ဣရိယာပုနဲ့ညားတယ်ဆိုရင်တကယ်တရားထတဲ့ခါကျတော့ထိုင်တဲ့ဣရိယာပုလေးနဲ့ဘူးအဆင်ပြေတတ်ပါတယ်။တနေ့လုံးသွားသွားလာလာဆက်လို့ရှာရှာနဲ့ခြေတောင်ရှောက်ပြီးတော့လွတ်လွတ်ရတဲ့ပုဂ္ဂိုလ်ကြီးစက်သားတက်အောင်နင်းရတဲ့ပုဂ္ဂိုလ်ကြီးကြတော့တကယ်တရားအထုပ်ပြီးဆိုတဲ့အခါမတက်ရရင်လေးနဲ့ချစ်ချစ်ဒါမှမဟုတ်ထိုင်တဲ့ဣရိယာပုလေးနဲ့ချစ်ချစ်အဆင်ပြေမှာပေါ့။လျောင်းရရင်တော့သူကလှုပ်ရှားထားတာဆိုတော့ပိုးတောင်ဣရိယာအောင်မှာနော်။အဲ့လိုတော့မဖြစ်ဘူး။အဲ့ဒီလိုဣရိယာပုလေးလည်းမျှတအောင်နေတတ်ဖို့လိုပါတယ်။ဒါကသွားရထိုင်လျောင်းဆိုတဲ့ဣရိယာပုအကျဉ်းစားအနေနဲ့ပြောတာအကြီးစားအနေနဲ့ပြောတာကဲထိုင်တဲ့ဣရိယာပုနဲ့ညတာတဲ့ယောဂီပုဂ္ဂိုလ်ထိုင်တဲ့ဣရိယာပုနဲ့ဆင်ပြေတဲ့ယောဂီပုဂ္ဂိုလ်ပဲဆိုကြပါစို့ကဲထိုင်တဲ့ဣရိယာပုနဲ့ကညတာတယ်ဆိုပြီးတော့မလုံမကုတ်မပြင်းမပြောင်းမင်းနဲ့အကြာကြီးထိုင်ရမှာလားမ
ဟုတ်ပါဘူး
ဘယ်လိုထိုင်ရမှာလဲတချို့ကတော့လေပြင်လိုက်လို့ရှိရင်ပြောင်းလိုက်လို့ရှိရင်ထုတ်လိုက်လို့ရှိရင်ကုတ်လိုက်လို့ရှိရင်သမာဓိပြတ်သွားလိမ့်မယ်ဉာဏ်ဉာဏ်မတက်ဖဲနေလိမ့်မယ်တရားပြတ်သွားလိမ့်မယ်ဆိုပြီးတော့မပြင်းမကြောင်းမလှုပ်မကုပ်ဖဲနဲ့အားထုတ်ကြရတယ်နော်ကြီးတဲ့ပုဂ္ဂိုလ်အားထုတ်တာထားပါတော့တချို့သင်ပေးတဲ့ဆရာသမားသင်ပေးကြတဲ့ပုဂ္ဂိုလ်တွေကသူဖြစ်ဒီမူလတန်းရွယ်အလေတန်းရွယ်လူငယ်တိတိယလည်းဒီဗုဒ္ဓဘာသာသင်တန်းလေးတို့ချိန်ပိုင်းတရားစခန်းသင်တန်းလေးတို့တက်နေကြတာလို့အဲ့တော့တချို့ဆရာတွေကမပြင်းနဲ့မပြောင်းနဲ့မလှုပ်နဲ့မကုပ်နဲ့လို့သင်ပေးကြတယ်ဟိုကနုနယ်တဲ့ကလေးလေးတွေနော်အဲ့ဒါကလေးလေးတရားဥစဉ်ကြီးလာပြီးတော့ရှောက်ဘူးတယ်ဥစဉ်ကလည်းမေးလို့ပေါ့လေတရားထိုင်တဲ့ခါကျတော့ပြင်လားကြောင်းလားဆိုတော့ဆရာမကမပြင်ရဘူးမပြောင်းရဘူးမလှုပ်ရဘူးမကုတ်ရဘူးလို့ပြောထားတယ်ဒါကြောင့်မပြင်ပါဘူးတဲ့ဒါပေမဲ့သာတရားထိုင်လို့ရှိရင်တအားရာတတ်တာတဲ့ရာတတ်တော့ဆရာမကလည်းမကုတ်ရဘူးဆိုတော့တော်တော်ဒုက္ခရောက်တယ်အဲ့ဒါနဲ့တရားမထိုင်ခင်ဆရာမကကယ်ဆအာထုတော်ဆိုပြီးတော့မျက်စိမမိတ်ထိုင်ခင်မှာတခါတည်းတစ်ခုလုံးကုတ်ထားလိုက်တယ်ကျိုကုတ်ထားလိုက်တယ်လို့သူကပြောတာပေါ့လေကျိုကုတ်ရတဲ့ဘယ်နေရာကျိုကုတ်တုံသားဘယ်နေရာနဲ့ရားမယ်ဆိုကျိုသိလို့လားဆိုတော့မှုတ်ဘူးတဲ့ဘယ်နေရာရားမှကျိုမသိတော့တစ်ခုလုံးပဲကုတ်ထားလိုက်တော့တယ်ပဲနော်ဆန်စားကနေခြေပြားကြီးခြေပြားကနေဆန်စားကြီးတစ်ခုလုံးကုတ်ထားလိုက်တော့တယ်ပဲကဲကျိုအဲ့လိုကျိုကုတ်လို့ရပါအောင်မလားအဲ့ဒါနဲ့မေးကြည့်တယ်ကဲဒါဆိုသားကျိုကုတ်ထားတော့တရားတကယ်ထိုင်တဲ့ခါကျတော့မရားတော့ဘူးလားဆိုတော့ရားတာပဲတဲ့အဲ့တော့ဘယ်လိုလုပ်တုံဆိုတော့ညီလုံးလေးမှီးဖွင့်ပြီးဆရာမလက်တံနဲ့ကုတ်လိုက်တယ်ပဲကလေးတွေကိုခိုးတောင်ငယ်ကလေးကတန်ပေးတယ်လို့ဖြစ်နေတယ်နော်အဲ့လိုမဟုတ်စားအားထုတ်တဲ့ပုဂ္ဂိုလ်သားတို့ညောင်းနေညာရားတဲ့ရန်နေဆိုလို့ရှိရင်လေပထမတော့အတန်းနိုင်ဆုံးသိခံမိရှုဘလို့မှသိမခံနိုင်တော့ကုတ်ချင်းကုတ်ချင်းနဲ့မှတ်ကုတ်ရင်ကုတ်တဲ့မှတ်ပြီးတော့ဒီလိုလေးရှုပါပြင်ញင်နေဆိုလို့ရှိရင်လေပြင်ញင်တဲ့စိတ်ကလေးကမှတ်ပြင်တဲ့အမူအရာလေးလည်းမှတ်ဆိုတော့ဒီလိုသင်ပေးရမှာနော်စားရတဲ့ကမပြင်းနဲ့မကြောင်းနဲ့မလှုပ်နဲ့မကုတ်နဲ့ဆိုတော့ယောဂီဖြစ်တဲ့ကလေးကမတရားမှုတွေလုပ်ဖြစ်တော့တာပေါ့ဆရာမအဲ့လိုမှခိုးကုတ်တယ်ဆိုကြတဲ့ကကောင်းမအောင်မလားဆရာမလည်းသိခါကြတယ်ကလေးလည်းသိခါကြရတယ်နော်ယောဂီလည်းသိခါကြရတယ်အဲ့ဒီလိုမကောင်းဘူးဒါကြောင့်စီစဉ်နဲ့မှန်ကန်မှုဆိုတာလိုအပ်ပါတယ်မင်းရပြောသလိုပဲရှုမှတ်နီးမှန်ကန်ရုံနဲ့မပြီးသေးဘူးအာထုံနီးလည်းစနစ်ကြဖို့လိုသေးတယ်အဲ့တော့ထိုင်တဲ့ဣရိယာပုဆိုတာကြားတယ်ဆိုတာတနည်းအားဖြင့်တော့ကြာကြာကွေကြာကြာဆန်းတာကိုပြောတာပါပဲနော်ထိုင်ဆိုတဲ့နေရာမှာလည်းထိုင်ပုံလေးကအနည်းငယ်ရှိတယ်တင်မလင်ခွေထိုင်တာရှိတယ်ထက်ဝက်တင်မလင်ထိုင်တာရှိတယ်ခြေထောက်ဆင်းထိုင်တာရှိတယ်ဒူးထောင်မိထိုင်တာရှိတယ်ပေါင်ကားမိထိုင်တာရှိတယ်မျိုးမျိုးမရှိဘူးလားပရိသတ်ထဲမှာအာထုတ်တာအများနဲ့အတူတူအာထုတ်တာဆိုတော့ကြီးညိုဝဲဆောင်တင်မလင်းလေးခွေပစင်းလေးတုပ်ပြီးတော့ထိုင်ရတာပေါ့ကိုယ့်ဘာသာကိုအေးဆေးဆေးကမ္မထံကြောင်းထဲမှာသူမကိုယ့်အိမ်မှာကိုယ့်အိမ်ခန်းထဲမှာကိုယ့်အိမ်မှာပဲတရားအာထုတ်တယ်ဖျားရှိဆိုတော့လည်းယူသေးတဲ့အမူအရာရှိရမှာပေါ့နော်ကိုယ့်ဘာသာကိုအလိုသဘောနဲ့ဆင်ပြေတဲ့နေရာမှာအာထုတ်တယ်ဆိုရင်တော့ဒူးထောင်ပြီးအာထုတ်လည်းမရဘူးလား
ရပါဘ
ူးဒူးထောင်ပြီးအာထုတ်လည်းရတယ်ပေါင်ကားပြီးအာထုတ်လည်းရတာပဲဝါသနာပိုင်ရင်ကြီးပြီးကောက်ထောင်ပြီးအာထုတ်တော့ရတယ်နော်သူစိနေတာခဏခဏပြောနေကြဣရိယာပုံနဲ့ပတ်သက်လို့ဝိပဿနာနယ်ပယ်မှာဣရိယာပုကန့်သက်ချက်မရှိပါဘူးအစဉ်ပြေတဲ့ဣရိယာပုနဲ့အာထုတ်လို့ရပါတယ်အဲ့တော့ထိုင်တဲ့ဣရိယာပုဆိုတာကြာကြာကွေးကြာကြာဆန်းတာဆိုတော့ကြာကြာကွေးလို့ရှိရင်ကြာကြာဆန်းလို့ရှိရင်ဖြစ်လာနိုင်တဲ့အဖြစ်တွေကိုပြေကတ်တော်မှာပြထားပါတယ်နံပါတ်၁ဒုက္ခဝေဒနာတွေအပြင်းအထန်ဖြစ်လာတတ်ပါတယ်နံပါတ်၂စိတ်တည်ငြိမ်မှုတမာတိမရတော့ပါဘူးနံပါတ်၃ကမ္မထံတရားပျက်စီးသွားပါတယ်။နံပါတ်၄တရားဓုတရားမြတ်မရတော့ပါဘူးတဲ့။အကျိုးအပြစ်ပဲနဲ့ချက်တော့
၄ချက်ပါ
။၄ချက်ကြာကြာကြွေးကြာကြာဆန့်နေဆိုတာတကယ်ချောင်းပြောလိုက်လို့ရှိရင်ကြာကြာထိုင်တာပေါ့နော်။ မပြင်းမပြောင်းမလှုပ်မကုတ်ပဲနဲ့ပီတိပီကြာကြာထိုင်လို့ရှိရင်အပြစ်လေးမျိုးဖြစ်လာနိုင်တယ်တဲ့ကြာကြာထိုင်တိုင်းလေးမျိုးဖြစ်မယ်လို့တော့မဆိုလိုဘူးပေါ့နော်အများအားဖြင့်တရားအသိဉာဏ်ဉာဏ်ကျက်သွားရင်တော့လေဒါပုံစံတစ်မျိုးဖြစ်မှာပေါ့သာမန်အနေနဲ့ကြည့်မယ်ဆိုရင်တော့ကြာကြာကိုယ်ကြာကြာဆန့်ထားလို့ရှိရင်ဒီဒုက္ခဝေဒနာတွေအပြင်းထန်ဖြစ်လာတယ်ဒုက္ခဝေဒနာဆိုတာမနည်းကပြောသလိုဝေဒနာဆိုတာကတော့စိတ်မှာရှင်တွဲနေတဲ့စိတ်တိတ်ကလေးကိုပြောတာပါပဲစိတ်ထဲမှာရှင်နေတဲ့မကောင်းခံစားမှုလေးကိုဒုက္ခဝေဒနာလို့ခေါ်တာအဲ့ဒီဒုက္ခဝေဒနာရဲ့အာယုံဖြစ်တဲ့နာကျင်ကြိုက်ခဲမှုတွေကိုလည်းဒုက္ခဝေဒနာလို့ခေါ်မယ်ဆိုခေါ်လို့ရတာပေါ့မုတ်ချနီးအားဖြင့်တော့စိတ်မှာရှင်နေတဲ့ဝေဒနာစိတ်တိတ်ဒုက္ခဝေဒနာစိတ်တိတ်ကလေးကိုပဲဒုက္ခဝေဒနာလို့ခေါ်တာပေါ့နော်ဒါမဲ့ဥပဇာနီးအားဖြင့်ပြောမယ်ဆိုရင်တော့ဒုက္ခဝေဒနာရဲ့အာယုံဖြစ်တဲ့နာကျင်ကြိုက်ခဲမှုလို့ခေါ်တဲ့ရုပ်ဖောက်ပြန်မှုသဘောလေးကိုလည်းဒုက္ခဝေဒနာလို့ခေါ်မယ်ဆိုခေါ်လို့ရတယ်။ဒီနေ့အရက်ထဲမှာခေါ်နေကြတာကတော့အဲ့ဒီရုပ်ရဲ့ဖောက်ပြန်မှုနာကျင်ကြိုက်ခဲခြင်းသဘောကိုပဲဒုက္ခဝေဒနာလို့ခေါ်နေကြတာမဟုတ်ဘူးလား။မှန
်ပါဗျာ။
ဓမ္မသဘောရတာမှားပြီမဲ့လောကသဘောရတာမှားပါဘူး။ဘောဟာရဆိုတာနေရာဒေသအချိန်အချင်းကပေါ်မူတည်ပြီးတော့ခေါ်ကြတာဆိုတော့နော်။အဲ့တော့ကြာကြာကိုယ်ကြာကြာဆန့်ပြီးတော့အကြာကြီးထိုင်နေမယ်ဆိုရင်နာကျင်ကြိုက်ခဲမှုဆိုတဲ့ဒုက္ခဝေဒနာတွေအပြင်းထန်ဖြစ်မလာဘူးလား
ဖြစ်လာပါ
ဖြစ်လာတယ်ဒုက္ခဝေဒနာတွေဖြစ်ပြီဆိုရင်စိတ်ပြင်းနေမှုတမာတိလည်းမရတော့ဘူးရှုကံအိမ်ပေါ်မှာစိတ်ကမတည်တော့ဘူးအဲဒါဆိုရင်ကမ္မထမ်းပြည့်စည်သွားတယ်ကမ္မထမ်းမှပြည့်ပြီဆိုမှတော့တရားတွေလည်းမရတော့ဘူးလူရင်းကတော့ဒုက္ခဝေဒနာအပြင်းထန်ဖြစ်ခြင်းကလူရင်းမှာပဲနော်ကျန်တဲ့အကျိုးသုံးချက်ကဒီဒုက္ခဝေဒနာအပြင်းထန်ဖြစ်ရတာနေဖြစ်လာတဲ့အကျိုးဆက်တွေပါပဲဒါကြောင့်ကြာကြာထိုင်ရင်ဒုက္ခဝေဒနာတွေဖြစ်လာတယ်ဖြစ်တော့တချို့ယောဂီတွေကကြာကြာထိုင်တာပဲကောင်းတယ်ဒါမှဒုက္ခဝေဒနာတွေဖြစ်တော့ဒီဒုက္ခဝေဒနာကိုရှိပြီးတော့ဝေဒနာနိပါဒနာပိုင်သွားတာပေါ့လို့တို့ထင်ရတယ်နော်တချို့ပုဂ္ဂိုလ်တွေကြတော့လေအာထုတ္တနည်းနည်းကြာလာတဲ့ခါကျတော့ကိုယ်အာယုံလည်းမထင်ရှားဒီအာယုံလည်းမထင်ရှားဆိုတော့တရားအထွတ်တာသိရတာမရှိပေါ့ရှိရှိကြည့်နေနာရာကျင်နာကြိုက်တာခဲတာဒီဒုက္ခဝေဒနာတွေဖြစ်တော့နာနေတော့အာယုံကြီးကထင်ရှားနေတော့မှတ်လို့ကောင်းတယ်ဆိုပြီးတော့တချို့ကလည်းဒုက္ခဝေဒနာမပေါ်ပေါ်အောင်ကိုထိုင်နေတဲ့ယောဂီတွေရှိတယ်နော်ဘာလို့ကြာကြာထိုင်နေတော့ဆိုလို့မေးကြည့်ရလို့ရှိရင်မဟုတ်ဘူးခင်ဗျာတဲ့ဒီလိုကဒုက္ခနာကျင်ကြိုက်ခဲတာဒီဖြစ်မှမှတ်လို့ကောင်းလို့မလို့နာအောင်ကိုတမင်ပေးထိုင်နေတာတဲ့ဒုက္ခဝေဒနာလိုချင်တာနဲ့ပြေးထိုင်နေကြမလို့ပါဘူးဝိညာဉ်တုံးနဲ့တစ်ချက်ရိုက်လိုက်ရင်ဒုက္ခဝေဒနာမဖြစ်နိုင်ဘူးလား
ဖြစ်ပါ
ဖြစ်နိုင်တယ်နော်အဲ့ဒါဒုက္ခဝေဒနာဖြစ်အောင်တို့များတော့ပြေးထိုင်နေကြမလို့ပါဘူးအဲ့ဒါဒုက္ခဝေဒနာဖြစ်တယ်ဆိုရင်ဒုက္ခဝေဒနာမှာပဋိက္ခာနုပယကိန်းနေပဋိက္ခာနုပယဆိုတာဒေါသကြောတာပါပဲနော်ဒုက္ခတွေအပြင်းထန်ဖြစ်လာတော့ဒေါသတွေလည်းအပြင်းထန်ဖြစ်လာတာပေါ့နာရကောင်းလားကျင်ရကောင်းလားဆိုပြီးတော့စိတ်တိုးလာတာဒေါသဆိုတာကိုယ်လိုဝန်တိုင်းကျဲပောက်ခွဲမှဒေါသမဟုတ်ဘူးအခမ်းအနားချက်နေတဲ့နာကျင်ကြိုက်ခဲမှုလေးကိုမကြည်မနှံ့ဖြစ်နေရင်လည်းဒေါသပါပဲအဲ့ဒီဒေါသကိုပယ်နိုင်အောင်ကိုယ်ကအားထုတ်ရမှာအဲ့ဒီဒေါသဖြစ်ခံပြီးတော့နေတယ်ဆိုရင်သဘာဝမကျတော့ဘူးအဲ့တော့ဒုက္ခဝိညာဉ်မပြောင်းပြန်လိုက်ပေါ့ပြောင်းလိုက်ပေါ့ဒေါသဖြစ်မခံနဲ့ဆိုတော့ပြန်လိုက်တော့ဒုက္ခဝိညာဉ်လေးဖြစ်သွားတော့ရောဘာဖြစ်ကြအောင်မှာတော့ဒုက္ခဝိညာဉ်ကျမှတော့ဒုက္ခဝိညာဉ်မှာကျတော့ရာဂာနုတ္တိယကိန်းနေတဲ့လောဘပေါ့ချမ်းသာတဲ့ဝိညာဉ်လေးဖြစ်တော့လောဘဖြစ်တယ်။ကောင်းလိုက်တာတရားလေးရတော့ဣရိယပုလိသင်လိုက်တော့မှတတော်ကိုစိန်ရှိသွားတယ်ဆိုပြီးတော့လောဘမဖြစ်ဘူးလား
။
ဖြစ်သွားတယ်နော်။ဥပေက္ခဝိညာဏမှာတော့မောဟကိန်းပါတယ်။ဥပေက္ခကတော့သိပ်သိမ်မွေလုံးလုံးထားနေပေါ့လေ။ဥပေက္ခရဲ့သဘောကိုသိဖို့ကတော့စိတ်ရဲ့သဘောကိုသူသိချာချာမြင်လို့ရှိရင်ဥပေက္ခရဲ့သဘောကလည်းမြင်တာပါပဲ။ချမ်းသာတယ်လည်းမဟုတ်ဆင်းရဲတယ်လည်းမဟုတ်သိနေတဲ့သဘောလေးကိုမြင်သွားတယ်ဆိုရင်အဲ့ဒီသိမှုသဘောလေးမှဥပေက္ခသဘောလေးနဲ့ထင်ရှားနေတာတွေ့လာမှာပါ။ဥပေက္ခကလည်းဒုက္ခဝေဒနာနဲ့သဘောချင်းတူတဲ့အတွက်ကြောင့်ဒုက္ခထဲမှာပဲပေါင်းပြီးတော့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဆိုပြီးတော့နှမျိုးရှိမယ်ဆိုလဲရတာပါပဲအဲ့တော့ဒုက္ခဝေဒနာဖြစ်တော့လဲဒေါသဖြစ်ဒုက္ခဝေဒနာကျတော့လဲလောဘဖြစ်တယ်ဆိုတော့ဒီလိုဘယ်လိုလုပ်ရတော့မလုံးလုံးမေးကြရှိတာပေါ့ဘယ်လိုလုပ်မလို့အဲ့တော့ဒုက္ခဝေဒနာဖြစ်တိုင်းလဲဒေါသမဖြစ်ပါဘူးဒုက္ခဝေဒနာရဲ့သဘောကိုသူသိချာချာသိတယ်ဆိုရင်ဒေါသမဖြစ်တော့ဘူးတရားထုတ်တယ်တရားထုတ်တယ်ဆိုတော့မဟာသတိပ္ပဏနာသုတ္တမပါတဲ့အချိန်ပါဇာနာတိပြီးဤပါဇာနာတိပြီးဤနဲ့ခဏခဏပါနေတော့တရားထုတ်တယ်ဆိုတာပြီးဖို့အားထုတ်တာပါနာကျင်ကြိုက်ခဲ့တဲ့ဒုက္ခဝေဒနာဖြစ်လို့ဣရိယာပုဂ္ဂိုလ်ပြင်လိုက်တာဟာအယောင်ပြင်ခြင်းလို့ပြင်တာလားအတိတိုးခြင်းလို့ပြင်တာလားအတိတိုးခြင်းလို့ပြင်တာပဲဖြစ်ရမယ်နော်ပြင်လိုက်လို့အယောင်လေးတော့ပြေသွားတယ်ဆန်းသာသွားတယ်ဘာမှမသိလိုက်ဘူးဆိုရင်ဒါခန္ဓာကိုယ်တော့နာကျင်ကြိုက်ခဲမှုဆင်းရဲဒုက္ခမဖြစ်ဘူးဒါပေမဲ့ဘာတရားမှလည်းရမှာမဟုတ်ဘူးဒီဒုက္ခဝေဒနာဖြစ်ရင်ပြင်ရမယ်ဆိုတော့နာတိုင်းပြင်တိုင်းကြိုက်တိုင်းခဲတိုင်းပြင်နေရမှလားဆိုတော့အဲ့ဒီလိုလည်းမပြင်ရဘူးနာလာတာနဲ့တမ်းမပြင်သေးနဲ့ဘောနာတဲ့သဘောဒုက္ခဝေဒနာသဘောလေးကိုသိအောင်လေရှုပါအောင်ရှုလို့မရတော့ဘူးဆိုမှသာပြင်ရမှာနော်ရှုလို့မရလောက်အောင်ဒေါသတရားတွေကလွန်မှုလာပြီဆိုရင်တော့ထိုင်နေရတဲ့ပုံလေးကိုဣရဘပုံစံလေးကိုပြင်လိုက်ရမှာပေါ့အဲ့ ဲ့တော့ဝေဒနာရဲ့သဘောကိုသိဖို့ဆိုတာကလည်းရှုနည်းမှန်မှသိတာပါဝေဒနာရှုနည်းက2မျိုးရှိတယ်ဘက်လိုက်ရှုနည်းရဲ့ဓာဏီရှုနည်းရဲ့ဆိုပြီးတော့2မျိုးရှိပါတယ်ဘက်လိုက်ရှုနည်းဆိုတာကလောဘဘက်ကိုလိုက်ပြီးရှုတာဒေါသဘက်ကိုလိုက်ပြီးရှုတာဘယ်နှစ်ဖက်ပေါ့နော်ဟာနာလာတယ်ကျင်လာတယ်ကြိုက်လာတယ်ခဲလာတယ်ဒါလေးကြောက်သွားအောင်ကြောက်သွားအောင်ဉာဏ်ဉာဏ်ကြောက်ပါစေဉာဏ်ဉာဏ်ကြောက်အောင်အထုတ်လိုက်မယ်ဆိုတော့ကြောက်ချင်တဲ့စိတ်ကလေးနဲ့အထုတ်နေရင်ဒေါဘဘက်ကိုလိုက်သွားတယ်ပြင်မမဟုတ်ဘူးနော်မပြင်ခင်ကလေးကဝေဒနာကိုနိုင်ရင်နာတယ်မှတ်မှတ်ရင်ကြောက်သွားတဲ့ဆိုတော့ကြောက်ချင်တဲ့စိတ်ကလေးနဲ့မှတ်နေတော့လောဘကဥသိနေပြန်ရောအဲ့ဒါဆိုလေဘယ်လိုက်ရှုနေလဲဆိုတော့ဝေဒနာရဲ့သဘောကိုသိနိုင်ပါမလားမသိနိုင်ဘူးလောဘကိုပဲသိမှာပေါ့နော်လောဘပဲဖြစ်နေမှာပေါ့လေလောဘကတော့မသိသေးပါဘူးအဲ့ဒေါရဘက်လိုက်တဲ့ပုဂ္ဂိုလ်ကြတော့လေဟာနာရာကျင်နာခဏခဏပြင်နေဘယ်တော့မှကြောက်မှာမဟုတ်ဘူးနောက်တစ်ခါထပ်ထိုင်ထပ်ပေါ်နေဦးမှာဒီဝေဒနာဒီတစ်ထိုင်တစ်ထိုင်နဲ့အပြုတ်ချလိုက်မယ်အပြုတ်တက်လိုက်မယ်။နောက်ဝေဒနာဘယ်တော့မှမပေါ်အောင်ချလိုက်မယ်ဆိုပြီးတော့အဲ့ဒီလိုစိတ်နဲ့ရှိတာကြတော့လေဒေါသဘက်ကိုလိုက်သွားပြန်တယ်။မနေ့ကပြောခဲ့တယ်မလားယောဂီတို့ဒုက္ခဝေဒနာဝေဒနာကုံရင်လား။အခုမနေ့ကတော့ကုံရင်တယ်ဆိုပြီးအခုမကုံရင်တော့ဘူးနော်။ဝေဒနာကုံရင်ပေးမှရမှာဘူးနော်။အဲ့တော့အပြုတ်တက်မယ်ဆိုလို့တိုက်လိုက်ရုံနဲ့လေဝေဒနာကမကုံပါဘူးเนาะမြတ်စွာဘုရားတောင်းမှာဒုက္ခဝေဒနာတွေကုံနေတာမှမဟုတ်ပဲပြိဋိမံသံမပဲကုံတော့တာเนาะဒါတော့ပြိဋိမံသံဃာကြီးမှာဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်သေးတာပါကျေးဇူးတော်ရှင်ဘုဂုဆရာတော်ဆရာကြီးတို့ခန္ဓာဝင်ချကန်ဤလေဒါဒုက္ခဝေဒနာတွေအပြင်းထန်ဖြစ်ခဲ့တာเนาะအဲ့တော့ဝေဒနာကမကုံပါဘူးကုံဖို့တော့ဘယ်တော့မှမကြိုးစားပါနဲ့လောဘဖက်လိုက်ပြီးတော့လေလောလောဆယ်ဒုက္ခဝေဒနာလေယာယီပြေကြောက်တော့အောင်လေမကြိုးစားနဲ့ဒေါသဖက်လိုက်ပြီးတော့လေထာဝရပြေကြောက်တော့ဆိုပြီးတော့မကြိုးစားနဲ့ဈာန်ဤရှုနည်းလေးနဲ့ရှုရမယ်ဈာန်ဤရှုနည်းဆိုတာဝေဒနာပျောက်ခြင်းပျောက်မပျောက်ခြင်းနည်းဝေဒနာရဲ့သဘောလေးကိုသိအောင်ကြိုးစားမယ်ဆိုပြီးတော့ဝေဒနာရဲ့သဘောကိုသိအောင်အားထုတ်တာကတော့ဈာန်ဤအားထုတ်နည်းဈာန်ဤရှုနည်းလို့ဆိုလို့ဆိုရနော်လောဘဘက်ကိုလည်းမလိုက်ဘူးဒေါသဘက်ကိုလည်းမလိုက်ဘူးနားရယ်ဆိုရင်နာမှန်သိနေုံပဲကျင်နေဆိုရင်ကျင်မှန်သိနေုံပဲပေါ့နားရယ်နားရယ်နားရယ်နားရယ်လို့အပေါ်ယံလေးချက်ပြီးရှုမနေရမှာမဟုတ်ဘူးဆိုနေရမှာမဟုတ်ဘူးနားရယ်ဆိုတာဘယ်လိုလဲဘလူလေးဖြစ်နေတာကိုနားရဲခေါ်တာလေနားရဲသဘောလေးကဘလူလေလို့နားရဲသဘောလေးကိုတခြားသိအောင်စူးစိုက်ပြီးတော့ကြည့်တာကိုပဲနားရာကိုနားရဲလို့ရှုတယ်လို့ဆိုလိုတာပါနားရဲနားရဲလို့ရွတ်နေုံတသက်ကိုပြောတာမဟုတ်ဘူးနော်စကားအရပြောလို့လွယ်အောင်တော့နားရင်နားရဲမှတ်ခြင်းခြင်းနဲ့မှတ်ကန့်ရင်ကိုက်တယ်မှတ်တယ်ဒီလိုပြောလိုက်ရတာတကယ်ရှုတာကတော့နားရဲသဘောလေးကိုသိအောင်ကြည့်တာပဲကျင်နေတယ်ဆိုရင်ဘလူလေးကျင်နေတာလေဆိုတာကိုစူးစိုက်ပြီးကြည့်တာပါပဲအဲဒီလိုလေးသေးသေးချာချာစူးစိုက်ကြည့်လိုက်မယ်ဆိုရင်နားရဲနားရဲကျင်နေကျင်နေဆိုးနေကြတော့မလို့တော့ပါဘူးနော်တဘောလေးကိုတခြားတိအောင်မကြည့်တတ်သေးဘူးဆိုရင်တော့လေဆိုပေါ့နိုင်နိုင်အဆိုးတက်တော့မဟုတ်မျက်စိထဲမှာနားရဲဆိုတဲ့စကလုံးလေးနှလုံးကိုမြင်နေရမှာမဟုတ်ဘူးနားရဲတဘောလေးမှာစိတ်ကလေးကတခါတည်းကန့်နေရမှာနော်မနေ့ကပြောသလိုပေါ့ကြည်ဖလာကြီးပုတ်တခါဘယ်လက်ကလဲကန်ထားညာလက်ကလဲပုတ်အဲ့ဒီလိုပဲနားရဲနားရဲဆိုပြီးတော့အမှတ်ကလေးနဲ့ဘယ်လက်ကလဲကန်ထားပေါ့နားရဲအာယုံလေးကိုလေပြီးတော့ညာဘက်ကမကြီးမတ်လေးနဲ့လည်းပဲနားရဲဆိုတာဘယ်လိုလေးလဲဆိုတာသင်ချာစူးစမ်းပြီးတော့ကြည့်နေရတယ်အဲ့ဒါဆိုရင်ကိုယ့်ရဲ့လက်ဆာအားကောင်းလာပြီဆိုရင်တော့ဘယ်ဘက်လက်ကတွတ်လိုက်မယ်ဆိုလည်းရတယ်ဒီဒီမမလေးဖြည်းဖြည်းခပ်ပေါပါလေးထိန်းထားမယ်ဆိုလည်းရတာပါပဲအဲ့ဒီလိုဈာန်ဤရှုနည်းနဲ့ရှုမှဒုက္ခဝေဒနာရောဒုက္ခဝေဒနာရောဘယ်ဝေဒနာမဆိုပေါ့လေဝေဒနာရဲ့သဘောကိုသိနိုင်ပါတယ်ယောဂီတို့ကဘယ်လိုက်ရှုနည်းနဲ့ရှုနေတာလားဈာန်ဤရှုနည်းနဲ့ရှုနေတာလားဈာန်ဤနဲ့ရှုနည်းနဲ့ရှင်တော့ဈာမဈာပဲရောက်မှာပဲနော်တကယ်ရောဈာန်ဤရှုနည်းနဲ့ရှုတာဟုတ်ရဲ့လား
မဟုတ်ပါဘူး
မဟုတ်ပါဘူးဝန်ခံတယ်နော်အများအားဖြင့်တော့ကြောက်ချင်တဲ့စိတ်နဲ့ပဲရှုနေကြတာနော်လောလောဆယ်ကြောက်ချင်ကြမကြောက်လဲနောင်ဘရောမှမပေါ်ပါသေးနဲ့ဆိုတဲ့စိတ်နဲ့အပြတ်ချမယ်ဆိုပြီးတော့ကြက်တနာရီနဲ့မပြုံနှစ်နာရီချမယ်ကွာနှစ်နာရီနဲ့မပြတ်သေးသုံးနာရီချမယ်ကွာဆိုပြီးတော့ဒီလိုချနေကြတာအဲ့ဒီလိုမဟုတ်ဘူးတဲ့ဝေဒနာရဲ့သဘောလေးသိုံလေးပဲရှုပါညဆောက်ဖြတ်ခြင်းကကိုယ်ဆင်းရဲမှုဒုက္ခစိတ်ဆင်းရဲမှုဒေါမနတစံလန်းနဲ့တော့ဘရောမှတရားရည်ပြန်ပြန်မရပါဘူးတဲ့ကိုယ်ချမ်းသာမှုဒုက္ခစိတ်ချမ်းသာမှုဒေါမနတနဲ့တာတရားရနိုင်ပါလေကိုစင်းရဲ့စိတ်စင်းခံပြီးတရားထုံးနေတရားရပါမလားမရဘူးတဲ့ကိုစင်းရဲ့စိတ်စင်းတန်လိုက်နေတော့ဘယ်တော့မှတရားမရဘူးတဲ့ကိုချမ်းသာစိတ်ချမ်းသာလေးနဲ့အားထုတ်မှကိုချမ်းသာစိတ်ချမ်းသာမှုတန်လန်းလေးနဲ့မှတရားရနိုင်ပါလေတဲ့ဒါပြန်တရားရခြင်းနဲ့ဆိုရင်ကိုစင်းရဲ့စိတ်စင်းအောင်လောရမှာလားကိုချမ်းသာစိတ်ချမ်းသာအောင်လောရမှာလား
ကိုချမ်းသာစိတ်ချမ်းသာအောင်လော
ပါဣတိယပုဂ္ဂိုလ်မြတ်တောင်းမကြိုးစားဘဲနဲ့ကြာကြာထိုင်မှကြာကြာရမှလို့အစွဲကြီးရှိနေတဲ့ဆိုရင်ကိုချမ်းသာစိတ်ချမ်းသာဖြစ်ပါအောင်မလ
ား
မဖြစ်တော့ဘူးဒါကြောင့်ဆွေးလိုက်ပါသင်ရဲ့မခံသင်ရဲ့မခံ
သန္တာယံသန္တာယံ
ကိုဟံပြောင်းရမည
်ကိုဟံပြောင်းရမည်
ဆိုလိုက
်သင်ရဲ့မခံသန္တာဟံကိုဟံပြောင်းရမည်သင်ရဲ့မခံသန္တာယံကိုဟံ
ခုနကြာကြာကွေးကြာကြာဆန့်ရင်ဖြစ်မဲ့အပြင်ဆန့်ကျင်ပဲကြာကြာမကွေးကြာကြာမဆန့်မဲနဲ့ပြင်းတဲ့ရင်ပြင်းကြောင်းတဲ့ရင်ကြောင်းဣရိယာပုအကြီးသားမှလည်းပြင်းတဲ့လိုပြင်းကြောင်းတဲ့လိုကြောင်းဣရိယာပုတစ်ခုချင်းမှလည်းပဲပုံစံမျိုးကိုဟန်မျိုးအနေထားမျိုးကိုကြောင်းတဲ့လိုကြောင်းမဲ့ဆင်းတော့အကျိုးတရား၄မျိုးရမှာပေါ့ဒုက္ခဝေဒနာတွေလည်းပြင်းထန်မဖြစ်တော့ဘူးစိတ်ပြင်းနေမှုသမာဓိလည်းရတယ်ကမထမ်းလည်းတိုးတက်တယ်တရားဓုတရားများလည်းရနိုင်တယ်တရားရတယ်တရားရတယ်ဆိုတာထိုင်နေဣရိယာပုနဲ့ကြီးပဲရသွားတာဟုတ်ရဲ့လား
ဟုတ်ပါဘူး
မဟုတ်ဘူးနော်ဟိုတချို့ကလည်းပြောမှာပေါ့မြတ်စွာဘုရားဖျားဖြေကဏ္ဍလေးထဏနာလေးပြီးပြီးတော့ဖျားမဖြစ်မချင်းဒီတင်မလင်းခွေမဖြုတ်တော့ဘူးလို့မြတ်စွာဘုရားကဒိဋ္ဌနဲ့မဟုတ်လားအဲ့ဒါလေးတော့ကြည့်ပြီးတော့ငါတရားမရမချင်းတင်မလင်းခွေမဖြုတ်တော့ဘူးမပြောင်းတော့ဘူးမပြောင်းတော့ဘူးလို့သွားဒိဋ္ဌနဲ့ဖြစ်ပါမှာလားမြတ်စွာဘုရားတောထွက်ကြတဲ့ကအဲ့ဒီလိုဒိဋ္ဌနာဟုတ်ရဲ့လား
ဟုတ်ပါဘူး
မဟုတ်ဘူးနော်တောထွက်စကြတဲ့ကအဲ့ဒီလိုသွားဒိဋ္ဌံပဲဖျားဖြစ်ပါမလဲဖျားဖြစ်မဲ့နေ့ဖျားဖြစ်ခံနေပြီမြတ်စွာဘုရားရဲ့စိတ်ကလည်းသိကိုသိနေတယ်ဒီနေ့တော့ငါတေချာပေါက်ဖျားဖြစ်မယ်ဆိုတာသိပြီလားအဲ့ဒီလိုသိနေလို့ကိုပဲဒိဋ္ဌံလိုက်တာနော်တခြားတရားတချို့မထင်မြင်နေလည်းရှိတာပါပဲတင်မလို့ခင်မဖြုတ်ပဲဒိဋ္ဌံမဖြစ်လို့အာထုတာဒါနေတိုင်းကြီးဒီလိုဒိဋ္ဌံအာထုတာမဟုတ်ပါဘူးတကယ်တရားရတော့မဲ့နေမျိုးကြမှာအာထုရတာပါယောဂီပုဂ္ဂိုလ်ကလည်းစကြတဲ့ကတရားမရမခင်ထိုင်နေဣရိယာပုမဖြုတ်တော့ဘူးမပြင်းမတောင်းတော့ဘူးဆိုရင်တရားရမှာလားသိမှာလ
ား
သိမှာပဲဒါကြောင့်မလို့ဣရိယာပုမျှအောင်အာထုဖို့အမတန်အရေးကြီးပါတယ်ပတာစာရီတို့တရားရတော့ဗာဣရိယာပုနဲ့တော့ဟိုတရားရတာနှစ်မျိုးရှိတာပေါ့လေသောတာပန်ဖြစ်တာကတမျိုးယဟနာဖြစ်တာကတမျိုးယဟနာဖြစ်သွားတာဗာဣရိယပုနေတယ်တခါကြီးကမတော်တရားရနေတာပရာသာရီကျောင်းဆရာတော်တွေတော်တော်ဟောမှာပါနော်ဗာဣရိယပုနေတော့ဘာလုံနေစဉ်တော့ခြေဆင်းနေစဉ်ဟုတ်ပါရဲ့ရဲရဲသာပြောပါဥစဉ်တော့ကလေးတရားပဲဟောတာပဲပူကြိုက်တယ်ဆိုတာနော်ကလေးတွေကျတော့မှန်អော်ထက်လိုက်တာပဲနော်အဲ့ဒါလူကြီးကျတော့အော်မှားသွားရင်ငါဆက်ဆရာကြီးဖြစ်နေမယ်ဆိုပြီးတော့မအော်ကြဘူးအဲ့တော့ခြေဆင်းနေစဉ်မှာယဟနာဖြစ်သွားတယ်ခြေနေစဉ်တော့မဟုတ်ပါဘူးလေဆေးပြီးခြေနေစဉ်လို့ခြေနေစဉ်လို့ပဲပြောရမှာပါပဲနောက်ထပ်တော့ခွက်တွေနဲ့လောင်းနေမှာတော့လောင်းတော့မယ်ဒါပေမဲ့ခြေဆင်းနေစဉ်မှာပဲခြေသေးကောင်ကနေမထသေးဘူးမသွားသေးဘူးဆိုတော့ခြေဆင်းနေစဉ်ပဲပြောရမှာပေါ့ဣရိယာပုနေနဲ့ဆိုရင်တော့ရက်လျက်ဣရိယာပုနေလည်းပါသွန်ခံအပြန်ခြေတော်လေးဖြစ်တော့မတက်ရက်ရက်နဲ့ခြေသေးအညံခြေသေးကောင်လေးပေါ်မှာမတက်ရက်ပြီးတော့ခြေလေးလောင်းခြေသေးတယ်ရေဒီခြေတော့ပေါ်မှာရေဒီလောင်းလောင်းချတယ်လောင်းဆက်လိုက်တော့ခုံပေါ်ကရေဒီတွေကအောက်ကိုစီးဆင်းသွားတာပေါ့စီးဆင်းသွားတော့ပထမလောင်းလိုက်တဲ့ရေခွက်ကလေးကခတ်တူတူပဲစီးသွားတယ်ဒုတိယလောင်းလိုက်တဲ့ရေကနည်းနည်းခတ်တန်းတန်းပြီးတူတဲ့ပူစီတဲ့နေရာကြီးစီးသွားတယ်တတိယလောင်းလိုက်တဲ့ရေကအဲ့ဒီဒုတိယရေထက်ကိုပူစီစီလေးစီးသွားတယ်ရေစီးချောင်းဘယ်နှခုတော့ရေစီးချောင်း၃ခုအဲ့ဒီရေစီးချောင်း၃ခုကိုကြည့်ပြီးတော့ပတ္တစာရီခေဒီမဒါပတ္တစာရီကအများဆုံးနဲ့ပြောလိုက်တာပေါ့စာတိုင်းဆိုတော့ပတ္တစာကပေါ့နော်အဲ့ဒါပတ္တစာရီကဆင်ခြင်လိုက်တယ်ပထမရည်စည်းကြောင်းလေးလိုပဲလောကမှာပထမအရွယ်နဲ့လေပြေးကြရတာပဲဒုတိယရည်စည်းကြောင်းလေးရက်သွားသလိုပဲတချို့လူတွေဒုတိယအရွယ်မှာပြေးကြရတယ်တတိယရည်စည်းကြောင်းလေးသွားပြီးရက်သွားသလိုပဲတချို့ပုဂ္ဂိုလ်တွေကျတော့တတိယအရွယ်မှာပြေးကြရတယ်ရည်စည်းကြောင်းလေး၃ခုကိုကြည့်ပြီးတော့အဲ့ဒီသေခြင်းတရားကိုအရွယ်သုံးပါးနဲ့ပိုင်းပြီးတော့ဆင်ခြင်လိုက်တယ်နော်အပြင်မှာမြင်တွေ့ရတဲ့ရေစီးချောင်းလေးရဲ့ပညာသဘောဖြစ်ပြက်လို့ပဲဆိုကြစို့ပေါ့လေဖြစ်ပြက်အစ်စ်ကတော့ဒါပရမတ်မှာပဲရှိတာပေါ့ပညာမှာဆိုရင်တော့ဒါဇရာတို့မရဏတို့ဘယ်လိုပြောရမှာပေါ့နော်အဲ့တော့ပညာရဲ့မမြဲတဲ့သဘောပြီးဆုံးသွားတဲ့သဘောပေါ့ရေစီးချောင်းလေးကဆက်မရှိဘဲရပ်သွားတာအဲ့တော့ပညာဖြစ်တဲ့ရေစီးချောင်းလေးရဲ့ရပ်တန့်သွားတဲ့သဘောပြီးဆုံးသွားတဲ့သဘောလေးကိုကြည့်ပြီးတော့သေခြင်းတရားကိုဆင်ခြင်တယ်သေခြင်းတရားကိုဆင်ခြင်တဲ့တံဝေကဉာဏ်ဖြစ်တယ်ပေါ့အဲ့ဒီတံဝေကညာအားလေးကိုအခြေခံပြီးတော့မိမိရဲ့ခန္ဓာမှာညံသွင်းပြီးတော့ယုံနံဖြစ်တဲ့ကိုမြင်အောင်ဆက်ပြီးတော့ရှုလိုက်တယ်။အဲ့ဒီလိုရှုလိုက်တော့ခြေသေးအမြင်ပေါ်မှာဆေးထားတဲ့ခြေတော်ပေါ်ကရည်ရည်တောင်မှမချောက်သေးပါဘူး။ယဟန္တာဖြစ်သွားပါလိမ့်။ထိုင်နေဣရိယာပုနဲ့ဟုတ်ရဲ့လား
။ဟုတ်ပါဘူး
။မဟုတ်ဘူးနော်။မြင်တဲ့ညာပြည်နာကိုတံဝေကညာဖြစ်အောင်လဲနှလုံးသွင်းဝိပဿနာညာဖြစ်အောင်လဲရှုမှတ်ဆင်ခြင်တဲ့အတွက်ကြောင့်တရားဓိဋ္ဌိညာရသွားတာပါ။ဒါကြောင့်ဘယ်ဣရိယာပုနဲ့ကိုကတရားရမယ်ဆိုတာမသိတော့ဘယ်ဣရိယာပုနဲ့မဆိုကိုကတရားအားထုတ်နေရမှာပါပဲတရားအားထုတ်တယ်ဆိုတာနေစဉ်အလုပ်လုပ်တာပါပဲသွားနေစဉ်သွားတဲ့သဘောသွားတဲ့အမူအရာကိုရှုရက်နေစဉ်ရက်တဲ့သဘောကိုရှုထိုင်နေစဉ်ထိုင်တဲ့သဘောကိုရှုလျောင်းနေစဉ်လျောင်းတဲ့သဘောကိုရှုဒါကဣရိယာပစ္စရှုနည်းကိုပြောတာပေါ့လေသွားနေစဉ်မှာလည်းမြင်တဲ့နှာကြားတဲ့နှာနာမ်တဲ့နှာစားတဲ့နှာခြေတဲ့နှာတီးတဲ့နှာတွေကိုရှုလို့လည်းရတာပါပဲတခြားတခြားဘယ်ဣရိယာပုနဲ့နေစဉ်မှာပဲဖြစ်ဖြစ်ပေါ့လေသင်္ချာရယုံနိုင်ကိုရှိပါမယ်။စားနေစဉ်၊တောက်နေစဉ်၊စွန့်နေစဉ်၊အဝေလျှော်နေစဉ်၊ရီချိုးနေစဉ်၊ညနာသစ်နေစဉ်အဲ့ဒီနေစဉ်တိုင်းနေစဉ်တိုင်းမှာလေရှုမှတ်သွားရမှာပဲ။အဲ့ဒီလိုရှုမှတ်သွားမယ်ဆိုရင်ဣရိယာပုနတ္တပါယမဖြစ်เสียအကြောင်းမရှိတော့ပါဘူး။အလုံးသိပြီလားထေရီကာရုဆိုတာလေ ဘာလို့နေစဉ်တရားရတာတော့ကစုံရဲ့ကြော်နေစဉ်တရားရတာနော်မိဘကြောင့်လည်းမှကစုံရဲ့ကြော်နေလိုက်ကြော်တော့ကတော့ပုထုဇဉ်ဘဝနဲ့ကြော်တာပါပဲကစုံရဲ့ပုံကြီးကြီးကမိတက်လိုက်တော့တဖြည်းဖြည်းနဲ့နှဝမ်းကြတော့တာလေးကြည့်ပြီးတော့ဩသက်မဲ့ဖြစ်တဲ့ဒီကစုံရဲ့ခြေတော်မှနောက်ဆုံးကြတော့နှဝမ်းသွားတာပါပဲလားကုံဆုံးသွားတာပါပဲလားဆိုတာလေးကြည့်ပြီးတော့ကိုယ်ခန္ဓာကိုယ်မှာယုံနဲ့ဖြစ်တဲ့မြောင်ဆက်ပြီးတော့ရှုလိုက်တာငကိုကလေးကလည်းရှုနေတာပေါ့လေငကိုကလေးကလည်းနေစဉ်တိုင်းနေစဉ်တိုင်းမှတရားရှုနေတာအခုကစုံရဲ့ကြော်လေးအပုံကြီးကြီးကနေအပုံသေးနွမ်းကြပြီးတော့သေသေးငယ်ငယ်လေးပဲဖြစ်သွားတာကိုကြည့်ပြီးတော့လည်းကြည်နေစင်မှလည်းတဝေကညာနဲ့အရင်ဆုံးရအောင်ယူတယ်ပြီးတော့ယုံနဲ့ဖြစ်ချက်ကိုမြင်အောင်ခန္ဓာတွေညံသွင်းပြီးတော့ရှုလိုက်တယ်ရှုလိုက်တော့သောတာပန်ဖြစ်ဆက်ပြီးတော့ကစင်းလေးကျော်ကြီးကြည့်ပြီးတော့ကစင်းလေးကျော်တစ်လက်ကြည့်လိုက်ခန္ဓာတစ်လက်ကြည့်လိုက်နဲ့ရှုလိုက်တော့သံဃာရကံဖြစ်ဆက်ပြီးတော့ရှုအနာကံဖြစ်ကစင်းလေးကျော်တော့မိဘဘောကမချရကစင်းလေးကျော်အိုးတော့မိဘဘောကမချရသေးဘူးသူကအနာကံဖြစ်သွားပြီဒါကြောင့်ကြကြထိုင်ကြကြရဲ့ကြကြလျောင်းကြကြရှောက်မှတရားရမှာမဟုတ်ဘူးဘယ်ဣရိယာပုံနဲ့ပဲရှိရှိဘာပဲလုပ်လို့ကိုယ်မူရာနေနဲ့ဘာပဲပြုနေစဉ်စိတ်မူရာဘာပဲဖြစ်နေစဉ်နေစဉ်တိုင်းနေစဉ်တိုင်းမှာတတိညာထည့်ပြီးတော့အားထုတ်သွားမယ်ဆိုရင်ဘယ်အချိန်မှတရားထူးခြင်းနဲ့ရနိုင်တယ်ဆိုတာသဘောပေါက်မယ်ဆိုရင်ကြကြထိုင်မှဆိုတဲ့အတွေ့အကြုံဝင်ပါဦးမလား
ဝင်တ
ော့ပါမဝင်နိုင်တော့ဘူးဒါကြောင့်နေစဉ်တိုင်းနေစဉ်တိုင်းမှာတတိညာကိုထည့်ပြီးတော့အားထုတ်ကြရမှာနော်ကြဣရိယာပဋ္ဌာန်ပတ်နဲ့ဘာမှမေးတဲ့ရှိသေးတယ်အဲ့ဒါကုဏမတ္တစာရီတို့ရှုသွားတဲ့အခါမှာပထမဆက်ဆက်ချင်းတံဝေကညာဖြစ်အောင်ရှုလိုက်တာကလည်းပစ္စုပန်ပါပဲပစ္စုပန်က၃မျိုးရှိတယ်အတ္တပစ္စုပန်တန္တတိပစ္စုပန်ခဏပစ္စုပန်အတ္တပစ္စုပန်ဆိုတာဘဝတစ်ခုရဲ့အစနဲ့အဆုံးမှရှိတဲ့ပစ္စုပန်ပေါ့နော်လူမွေးတဲ့အချိန်ကနေပြေးတဲ့အချိန်ကြီးဘဝတစ်ခုလုံးကိုဒါအတ္တပစ္စုပန်လို့ခေါ်တယ်ပစ္စုပန်ကောင်းမှုရည်ကြီးတယ်ပစ္စုပန်ကောင်းမှုရည်ကြီးတယ်ဆိုတာမွေးရာနေပြီးတာအတွင်းကိုပြောတာမဟုတ်ဘူးလားအဲ့ဒါလည်းပစ္စုပန်ပဲတန်တတိပစ္စုပန်ဆိုတာကပူတဲ့ရုပ်အစင်းတွေဖြစ်ပြီးတော့မှပူတာတွေပြောက်ပြီးတော့အေးလာတာအဲ့ကဲပူတဲ့အစင်းတွေကုန်ဆုံးပြီးတော့အေးတဲ့အစင်းပေါ်လာတာပေါ့အဲ့တော့ပူတဲ့အစင်းတန်းကြီးဖြစ်နေတဲ့အချိန်မှာဒါတန်တတိပစ္စုပန်ပေါ့ပူတဲ့တန်တတိဆိုတာအစင်းတန်းပြောတာပါပဲနော်အဲ့ဒါကတန်တတိပစ္စုပန်ခဏပစ္စုပန်ဆိုတာကတဏှာကြီးပူတယ်ဆိုရင်အဲ့ဒီပူတဲ့တဏှာကြီးအတွင်းမှာကစက္ကန့်တိုင်းစက္ကန့်တိုင်းမှာတပူပြီးခဏတိုင်းခဏတိုင်းပူတာလေးတစ်ခုဖြစ်လိုက်တစ်ခုဖြစ်လိုက်တစ်ခုဖြစ်လိုက်တစ်ခုဖြစ်လိုက်ဖြစ်နေတာကိုခဏပစ္စုပန်လို့ခေါ်တယ်နော်အဲ့ခုနရေစီးကြောင်းလေးစီးသွားတယ်ရက်သွားတယ်ဆိုရင်ဒါတန်တတိပစ္စုပန်ပဲနော်အဲ့ဒီတန်တတိပစ္စုပန်ကိုကြည့်ပြီးတော့မှအာထာပစ္စုပန်ကိုပဏ္ဍာရီကရှုလိုက်တာရှုပြီးတော့မှခဏပစ္စုပန်ကိုခန္ဓာကိုယ်လေးကယုံနဲ့ဖြစ်ချက်ကိုခဏတိုင်းခဏတိုင်းဉာဏ်ဆက်ရှုသွားတာအဲ့လိုရှုလိုက်တော့တရားဥဒ္ဓေနဲ့တူရသွားတာပါပဲဒီတော့ဣရိယာပုတ်တစ်ခုနဲ့ကြာကြာထိုင်ဖို့ရက်ဖို့လျောင်းဖို့ကအကြီးကမဟုတ်ပဲနဲ့ဘယ်ဣရိယာပုတ်နဲ့ပဲရှိရှိတတိညာဖြစ်အောင်ကြိုးစားဖို့ကအကြီးကကြာရထိုင်ကြာရရက်တာနဲ့ပတ်သက်ပြီးတော့တရားထုတ်တာကပုဂ္ဂလဇာပါရအဆင့်ဓမ္မဇာပါရအဆင့်ဆိုပြီးတော့နှစ်မျိုးရှိပုဂ္ဂလဇာပါရအဆင့်ဆိုတာကယောဂီကပုဂ္ဂိုလ်ကတရားကိုဥထောင်နေရတာဓမ္မဇာပါရဆိုတာကဓမ္မကပုဂ္ဂိုလ်ကိုဥထောင်သွားတာပုဂ္ဂလဇာပါရဆိုတော့ကမ္မထာအာယုံလေးထင်ရှားအောင်ပုဂ္ဂိုလ်ကကြောင်းကြဆိုင်နေရတယ်ဓမ္မဇာပါရကျတော့တမင်ကြောင်းကြမဆိုင်ရတော့ဘူးသူကအုံလေးကအလိုလိုပေါ်နေတယ်။တနည်းပြောတော့ပုဂ္ဂလဇာပါရဆိုတာကပညာနဲ့ ਪਰ မတ်နဲ့မကွဲသေးတဲ့အဆင့်ပေါ့။ဓမ္မဇာပါရအဆင့်ကတော့ပညာတည်းဆင်းပြီးတော့ ਪਰ မတ်သက်တဲ့မြင်တဲ့အဆင့်။တရားနာပိဋကများအားလုံးဥတုတ္တပါယဥတုညတမှုဥတုအဆင့်ပြေမှုဣရိယာပထတ္တပါယဣရိယာပုညတမှုဣရိယာပုအဆင့်ပြေမှုတို့နဲ့ပြည့်စုံကြပြီးတော့မေဖို့နိဗ္ဗာန်တရားတို့တရားနဲ့တွေကိုအလင်းအမြန်ရရှိကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ကိုယ်စင်တို့ရဲ့အဆင်ပြေအောင်နေဆိုတဲ့တရားကိုဒီနေရာမှာပဲညီကုန်းချုပ်ပါတော့မယ်။အပမဒိနာတံပါတိသာအပမဒိနာမမိမလဲ့ရောမပေါ့မဆပြင်းပြထက်တံမံကံသောတတိပြာရှင်တံပါတိထတိလသမာတိပညာဥစွာသောသိခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း။